ဒီနေ့စက်တင်ဘာ29ရက်လွန်ခဲ့တဲ့အပတ်ကလောကုတ္တရာစိတ်7ပါးရယ်အဲ့ဒီလောကုတ္တရာစိတ်7ပါးကနေပြီးတော့အကျယ်40ဖြစ်သွားတာရယ်အဲ့ဒါအကျယ်ပြောခဲ့ဒီနေ့တခါလောကုတ္တရာစိတ်အကျယ်40ဖြစ်တာချက်ပြီးတော့
ပြောအောင်
အဲ့တော့ပထမလောကုတ္တရာစိတ်၈ပါးကိုအချင်းလေးတော့နားလည်အောင်မယ်နော်အဲ့တော့လောကုတ္တရာစိတ်၈ပါးအချင်းကဘာလဲမက်စိတ်၄ပါးဖူစိတ်၄ပါးရယ်လို့ရှိတယ်အဲ့ဒီမက်စိတ်၄ပါးကိုလောကုတ္တရာကုသိုလ်စိတ်ဖူစိတ်၄ပါးကိုလောကုတ္တရာဝိဘက်စိတ်နော်အဲ့ဒီလိုခေါ်တယ်အဲ့ဒီမက်စိတ်၄ပါးကဘာတုံးသူ့နာမည်တွေဖတ်လိုက်မယ်ဆိုရင်သောတာပတ္တိမက်စိတ်တဂရဂါမိမက်စိတ်အနာဂါမိမက်စိတ်အရဟတမက်စိတ်နော်ဖြူစိတ်လေးပါးကလည်းဒီတိုင်းပဲသောတာပတ္တိဖြူစိတ်တဂရဂါမိဖြူစိတ်အနာဂါမိဖြူစိတ်အရဟတဖြူစိတ်ဟဲအဲ့တော့ကုသိုလ်နဲ့ဝိပဿနာကုသိုလ်ကအကြောင်းပေါ့ဝိပဿကအကျိုးနော်ဒါကြောင့်မို့ဒီနေရာမှာအကြောင်းအကျိုးမက်ကအကြောင်းဖြူကအကျိုးပေါ့အဲတကယ်ဖြစ်စဉ်အတိုင်းပြောမယ်ဆိုရင်သောတာပတ္တိမဲ့နောက်ကပ်ပြီးတော့ဘာမှမချားဘဲနဲ့သောတာပတ္တိဖြူလိုက်တယ်နော်နှစ်ကြိမ်သုံးကြိမ်လိုက်တယ်တဂရဂါမိမဲ့နောက်တဂရဂါမိဖြူနှစ်ကြိမ်သုံးကြိမ်အနာဂါမိမဲ့နောက်အနာဂါမိဖြူနှစ်ကြိမ်သုံးကြိမ်အရဟတမဲ့နောက်အရဟတဖြူနှစ်ကြိမ်သုံးကြိမ်လိုက်တယ်ပြီးတဲ့နောက်မှတခါဖြူဝင်စားတယ်ဆိုတဲ့အနေနဲ့ပြန်ဝင်စားတဲ့အခါကျတော့အဲ့ဒီကျတော့ဖြူစိတ်တည်းကြီးဖြစ်တော့မက်ဆေ့ကမဖြစ်တော့နော်အေးအဲ့ဒီလိုလောကုတ္တရာစိတ်အလုံးဘယ်နှပါးဖြစ်သွားတော့၈ပါးဖြစ်သွားတယ်နော်မက်စိတ်၄ပါးဖူစိတ်၄ပါးအဲ့တော့သောတာပတ္တိမက်စိတ်သောတာပတ္တိဖူစိတ်ကိုရပြီးတဲ့ပုဂ္ဂိုလ်ကိုသောတာပန်ပုဂ္ဂိုလ်လို့ခေါ်နော်တဂရဂါမိမက်စိတ်နဲ့တဂရဂါမိဖူစိတ်ရပြီးတဲ့ပုဂ္ဂိုလ်ကိုတဂရဂံပုဂ္ဂိုလ်အနာဂါမိမက်စိတ်နဲ့အနာဂါမိဖူရပြီးတဲ့ပုဂ္ဂိုလ်ကိုအနာဂံပုဂ္ဂိုလ်အရဟတမက်စိတ်နဲ့ရဟတဖူရပြီးတဲ့ပုဂ္ဂိုလ်ကိုယဟန္တာပုဂ္ဂိုလ်နော်ဒီလိုခေါ်တယ်အဲ့တော့အရိယာ၈ပါးဆိုတာနော်ပြောလို့ရှိတယ်အရိယာပုဂ္ဂိုလ်၈ယောက်ဆိုတာသောတာပတ္တိမက်အခိုက်တန်ကိုတယောက်လိုယူတယ်သောတာပတ္တိဖြူကိုတယောက်လိုယူတယ်အဲ့ဒါကြောင့်မို့နှစ်ယောက်ဖြစ်သွားတယ်အဲ့တော့သောတာပတ္တိမက်၌တည်တဲ့ပုဂ္ဂိုလ်သောတာပတ္တိဖြူ၌တည်တဲ့ပုဂ္ဂိုလ်ဒီတိုင်းသွားရင်အရဟတမက်၌တည်တဲ့ပုဂ္ဂိုလ်အရဟတဖြူ၌တည်တဲ့ပုဂ္ဂိုလ်အဲ့ဒါကြောင့်မို့အရိယာပုဂ္ဂိုလ်ကျတော့ဘယ်နှစ်ယောက်လို့ပြောလဲ၈ယောက်လို့ပြောတယ်နော်အဲ့တော့လောကုတ္တရာစိတ်ရှစ်ပါးရှိတဲ့တဲ့ကြောင့်မို့အရိယာပုဂ္ဂိုလ်၈ယောက်ဖြစ်တာပါ။အဲ့ဒီလောကုတ္တရာစိတ်၈ပါးကတဲ့နော်အကျယ်အားဖြင့်ပွားနိုင်နေဆိုရင်တဲ့40ဖြစ်သွားနိုင်တယ်နော်။အေးအကျယ်40ကဘယ်လိုဖြစ်တာလဲဆိုတော့ဒါကဒီမေဖို့ရအောင်ဝိပဿနာကမ္မထံကိုအားထုတ်တဲ့ပုဂ္ဂိုလ်ကနှစ်မျိုးရှိနော်။နှစ်မျိုးမှာပထမတစ်မျိုးကဘာလဲဆိုတော့ဆံမရတဲ့ပုဂ္ဂိုလ်ဒုတိယတစ်မျိုးကဆံရတဲ့ပုဂ္ဂိုလ်အဲ့တော့ဆံရတဲ့ပုဂ္ဂိုလ်ကတခါဆံကိုအခြေပြုပြီးတော့ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်ရှိတယ်ဆံကိုအခြေမပြုဘဲနဲ့ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်ရှိတယ်နော်အဲ့ဒီလိုရှိတော့ကိုဆံရတဲ့ပုဂ္ဂိုလ်အနေနဲ့ပြောရမယ်ဆိုရင်ပထမဆုံးဆံကိုအခြေပြုမယ်လို့ဆိုရင်ပေါ့လေဒီဆံကိုဒီအခြေခံပြီးတော့ဝိပဿနာပွားများမယ်ဆိုတဲ့ပုဂ္ဂိုလ်ကဘယ်လိုလုပ်ရတယ်လဲဆိုတော့အခြေခံဇန်တစ်ခုခုကိုဝင်စားရတယ်အဲ့ဒီလိုအခြေခံဇန်တစ်ခုခုဝင်စားပြီးတဲ့နောက်တခါအဲ့ဒီဇန်ကိုပဲဖြစ်ဖြစ်တခြားဇန်ကိုပဲဖြစ်ဖြစ်သို့မဟုတ်ရိုးရိုးယုံနံကိုပဲဖြစ်ဖြစ်ဝိပဿနာရှုရနော်အဲ့ဒီလိုရှုပြီးတဲ့နောက်မှအဲဝိပဿနာရဲ့အကျိုးကြောင့်မက်ပေါ်တဲ့အခါမှာအဲ့ဒီဇန်အလိုက်ပထမဇံမဲ့ဒုတိယဇံမဲ့စသည်ဖြင့်ဒီလိုပေါ်သွားတယ်နော်အဲ့ဒီတော့ဟိုဆာရွက်မှာတတိယဆာရွက်ကြည့်လိုက်နော်တတိယဆာရွက်ကဘာလို့မက်စိတ်ညာဇံစိတ်နဲ့တူရာဆိုတာနော်အဲ့ဒါလေးကြည့်လိုက်အဲ့ဒီမှာကြည့်လိုက်ရင်ပါဒကဇံနဲ့နော်ပထမကော်လမ်ကဒုတိယကော်လမ်ကဘာလို့သံမတိတဇံနဲ့နော်တတိယကပုဂ္ဂလစ္ဆာတရားစတုထကမက်เนาะပါဒကဆိုတာအခြေခံလို့ဆိုလို့ရတယ်เนาะ basis တမ္မတိတဆိုတာကသုံးတတ်တယ်သုံးတတ်တယ်ဆိုတာဝိပဿနာရှုတာကိုပြောတာ အနိစ္စဒုက္ခအနတ္တဝိပဿနာရှုတာကိုပဲဒီနေရာမှာသုံးသတ်တယ်လို့သူတို့ခေါ်တယ်နော်တမ္မတိတ္တဆံပုဂ္ဂလိဇံတရားဆိုတာကပုဂ္ဂိုလ်ရဲ့အလိုလို့ဆိုလို့ပုဂ္ဂိုလ်ရဲ့ဆန္ဒပုဂ္ဂိုလ်ရဲ့အလိုကိုပုဂ္ဂလိဇာတရားမဲ့ကတော့မဲ့ပေါ့ကောင်းပြီအဲ့ဒီတော့ဇံ၅ပါးလို့ရထားတဲ့ပုဂ္ဂိုလ်တယောက်လို့ဆိုကြစို့နော်အဲ့ဒီဇံ၅ပါးလို့ရထားတဲ့ပုဂ္ဂိုလ်တယောက်ကပထမဇံကိုဝင်စားလိုက်တယ်ဒါသမထဝိပဿနာမဟုတ်သေးဘူးနော်သမထကမ္မထအာထုပ်ပြီးတော့ပထမဇံရတယ်ဆိုအဲ့ဒီပထမဇံကိုသူဝင်စားလိုက်တယ်ပထမဇံကိုဝင်စားပြီးတဲ့နောက်အဲ့ဒီပထမဇံမှထပြီးတော့ပထမဇံကထွက်ပြီးတော့ပေါ့ဝိပဿနာသုံးသတ်တဲ့အခါကျတော့ तू ကဇံဇံကိုမသုံးသတ်ဖိုင်နဲ့ပကိဉ္စကသင်္ခါရပကိဉ္စကသင်္ခါရဆိုတာဟိုဓမ္မလို့ပြန်ရင်ပြိုးပြွန်းသင်္ခါရလို့ပြန်တယ်ပြိုးပြွန်းသင်္ခါရဆိုတော့နားလည်မှာမဟုတ်ဘူးเนาะအဲရော့နေတာကိုပြောတာမှန်တယ်အဲ့တော့ရှင်းရှင်းကတော့ဘာလို့ယုံဉာဏ်ကိုပြောတာเนาะလောကီယုံဉာဏ်တရားတွေကိုဘာလို့ခေါ်လဲဒီနေရာမှာပကိဉ္စကသင်္ခါရလို့ပြောတယ်เนาะအဲ့တော့အဲ့ဒီယုံဉာဏ်ကို तू ကဝိပဿနာရှုတယ်အနိစ္စဒုက္ခအနတ္တသင်ပြီးတော့အဲ့လိုရှုပြီးတော့ตุ้มาเด้อโลก็တော့ဘာမှအထူးအခြားမရှိဘူးတဲ့ပထမဇန်နဲ့တူတယ်မဲ့ပေါ်ပါစီမပေါ်ပါစီစသဖြင့်ဘယ်လို့မှအလိုမရှိဘူးဆိုတော့တဲ့เนาะအဲ့ဒီပုဂ္ဂိုလ်မှာတရားအထုတ်လို့ဒီမဲ့ပေါ်တဲ့ခါကျတော့ဘယ်လို့မဲ့ပေါ်မလဲပထမဇန်မဲ့ပေါ်တယ်เนาะပထမဇန်မဲ့ဆိုတာဟာအမှန်တမ်းပြောရရင်ပထမဇန်နဲ့တူတဲ့မဲ့လို့ဆိုလို့တယ်เนาะဇန်ဟာဇန်မဲ့မဲ့မဟုတ်ဘူးမဲ့ဟာမဲ့ပဲဇန်မဟုတ်ဘူးဟုတ်လားဇံဒီမဲ့မဟုတ်မဲ့ဒီဇံမဟုတ်ဘာဒါဖြင့်ဘာကြောင့်ဒီနေရာမှာပထမဇံမက်ဆေ့လို့ခေါ်တယ်လဲလို့ဆိုရင်ပါလေပထမဇံနဲ့တူတဲ့မက်ဆေ့ရူပဝဆရာပထမဇံမှာအင်္ဂါ၅ပါးရှိတယ်နော်ထို့အတူပဲဒီမက်ဆေ့မှာလည်းအဲ့ဒီအင်္ဂါ၅ပါးရှိတယ်အဲ့ဒီဇံက၅ပါးနဲ့ရှင်းတယ်ဒီမက်ဆေ့ကလည်းဒါကြောင့်မို့သူ့ကိုပထမဇံမက်ဆေ့နော်ဒါကြောင့်မို့ပထမဇံနဲ့တူတဲ့မက်ဆေ့လို့ဆိုလို့လဲနောက်ဇံနေလဲဒီအတိုင်းမှာပေါ့ကောင်းပြီအဲ့ဒီဇံ၅ပါးလို့ရထားတဲ့ပုဂ္ဂိုလ်ကပဲနောက်တစ်ချိန်ကျတော့ तू ကပါထကဇံတွေဘာတွေဘာမှမဝင်စားတော့ဘူးเนาะတမထကိုလုံးဝမလုပ်တော့ပဲနဲ့ဝိပဿနာဝိပဿနာပဲရှုတော့မယ်အဲ့ဒီဝိပဿနာရှုတဲ့အခါကျတော့ तू ရပြီးသားပထမဇံကိုဝိပဿနာရှုเนาะအဲ့ဒီပုဂ္ဂိုလ်မှာပါထကဇံမရှိဘူးเนาะတမတိတအနေနဲ့သုံးသတ်တဲ့ဇံအနေနဲ့ကဘာဇံကိုသုံးသတ်ထားတော့ပထမဇံကိုသုံးသတ်ထားတယ်ပထမဇံကိုပဲအနိစ္စဒုက္ခအနတ္တရှုထားတယ်နော်ပဝိတ္တဝိသရာပိတိဒုက္ခဧကကတာဆိုတဲ့ဇံအင်္ဂါ၅ပါးကိုပဲအနိစ္စဒုက္ခအနတ္တလို့ရှုထားတယ်အဲသူ့မှာလည်းပဲအလိုတိကျမရှိဘူးတဲ့နော်ဆိုရင်ဘာဇံပေါ်မလဲတဲ့ဘာဇံနဲ့တူတဲ့မက်ဆေ့ပေါ်မလဲတဲ့ပထမဇံနဲ့တူတဲ့မက်ဆေ့ပဲပေါ်မယ်အလိုတိကျမရှိတော့မက်ဆေ့ဖြစ်တော့အဲ့ဒီမက်ဆေ့မှာကဇံအင်္ဂါ၅ပါးလုံးရှိတာပေါ့နော်အေးကောင်းပြီနောက်တစ်ခုတဲ့နောက်တစ်ယောက်ကတော့ပထမဇံကိုအခြေခံဖြစ်နေဝင်စားလိုက်တယ်အဲ့ဒီပထမဇံမှထပြီးတော့ဝိပဿနာသုံးသတ်တော့ तू ကဒုတိယဇံသွားသုံးသတ်တယ်နော် तू ကဇံ၅ပါးလုံးရထားတဲ့ပုဂ္ဂိုလ်ကိုမရရင် तू မသုံးသတ်နိုင်ဘူးနော်ရံပြီးသားပုဂ္ဂိုလ်မသုံးသတ်နိုင်ဒုတိယဇံသုံးသတ်လိုက်တယ်အဲ့လိုဒုတိယဇံသုံးသတ်ပြီးတော့သူ့စိတ်ထဲမှာအလိုဆန္ဒကဘယ်လိုရှိတယ်လဲပထမဇံနဲ့တူတဲ့မက်ဖြစ်ပါစေလို့ဒီလိုဆန္ဒရှိဒါကြောင့်မို့သူဆန္ဒအလိုက်မက်ပေါ်တဲ့ခါကျတော့ပထမဇံနဲ့တူတဲ့မက်ပေါ်တယ်နော်ထို့တူသူပဲတဲ့နော်အဲ့လိုပုဂ္ဂိုလ်ပဲပထမဇံကိုပါတကပြုတယ်ဝင်စားလိုက်တယ်နောက်အဲ့ဒီဇံကထပြီးတော့ဒုတိယဇံကိုသုံးသတ်လိုက်တယ်နော်ဝိပဿနာရှုလိုက်ပြီးတော့သူ့စိတ်ထဲမှာကဘယ်လိုဆန္ဒရှိနေတော့ဒုတိယဇံနဲ့တူတဲ့မက်ပေါ်ပါစေလို့ဆန္ဒရှိအဲ့လိုဆန္ဒရှိရင်မက်ပေါ်တဲ့ခါကျတော့ဒုတိယဇံနဲ့တူတဲ့မက်ပေါ်ဒုတိယဇံနဲ့တူတယ်ဆိုရင်ဇံအင်္ဂါ၄ပါးပေါ့နော်ဝိတက်မပါတော့ဘူးပေါ့အဲတခါအဲ့လိုပုဂ္ဂိုလ်မျိုးကပဲတဲ့နော်ပထမဇံကိုပါတကပြုလိုက်တယ်ဝင်စားလိုက်တယ်အဲ့ဒီပထမဇံမှထပြီးတော့ဒုတိယဇံကိုသုံးသတ်ဝိပဿနာရှုအဲ့သူ့မှာအတိအကျအထူးအလိုမရှိဘူးတဲ့နော်ပထမဇံပေါ်ပါစေပထမဇံနဲ့တူတဲ့မက်ပေါ်ပါစေဒုတိယဇံနဲ့တူတဲ့မက်ပေါ်ပါစေလို့ဒီလိုဆန္ဒမရှိဘူးမရှိရင်ဗာမဲ့ပေါ်မလဲတဲ့ဒုတိယဇံနဲ့တူတဲ့မဲ့ပေါ်မယ်တဲ့ဘာကြောင့်လဲပထမဇံနဲ့ဒုတိယဇံကအထက်တန်းကြတာဟုတ်နော်အဲ့တော့သူ့မှာအလိုမရှိရင်အထက်ဇံနဲ့တူတဲ့မဲ့ပေါ်မယ်အလိုရှိရင်တော့အလိုရှိတဲ့ဇံပေါ်အလိုရှိတဲ့ဇံနဲ့တူတဲ့မဲ့ပေါ်မယ်ဒါပါပဲဒီ principle ကတော့ဒါလေးမှတ်ထားရပါနော်အေးကောင်းပြီကဲ तू ကဒုတိယဇံကိုပါတကပြုတယ်တဲ့ဒုတိယဇံပထမဝင်စားလိုက်ဒုတိယဇံမှထပြီးတော့ပထမဇံကို ဝိပဿနာရှုလိုက်တယ်သုံးသပ်လိုက်တယ်သူ့မှာဆန္ဒအထူးမရှိဘူးဗာမဲ့ပုံမလဲဒုတိယဆန္ဒတူရမဲ့ပဲပုံမှာပဲနော်တခါနောက်တယောက်လာပြီသူကတော့ဇံမရတဲ့ပုဂ္ဂိုလ်ပေါ့ရိုးရိုးပုဂ္ဂိုလ်နော်ဇံမရတဲ့အတွက်ကြောင့်မို့သူ့မှာပါရဂဇံဆိုတာရှိနေမှာမလား
မရ
ှိဘူးပြီးတော့သုံးသပ်တော့လေဇံကိုသုံးသပ်နိုင်မလားမသုံးသပ်နိုင်ဘူးသူကဇံမမရပဲအဲ့တော့ဘာသုံးသပ်တော့ပကိဉ္စကသင်္ခါရတဲ့နော်ပြူပြန်ရောပြန်နေတဲ့သင်္ခါရဆိုတာရှင်းရှင်းကတော့ဗါရောအဲဟိုယုတ်နံပဲနော်အဲယုတ်နံကိုပကိဉ္စကသင်္ခါရလို့ခေါ်တယ်အဲအဲ့ဒီယုတ်နံကိုပဲသူကဝိပဿနာရှုတယ်ဇံမှမရှိတဲ့ပုဂ္ဂိုလ်အလိုရောရှိနေမှာမဟုတ်လားဘာရှိနေလဲနော်အေးအဲ့လိုပုဂ္ဂိုလ်မျိုးကြတော့ဘာဇံနဲ့တူတယ်မဲ့ပေါ်တယ်တော့ပထမဇံနဲ့တူတယ်မဲ့ပေါ်တယ်ဒါကသူကဇံလိုချင်လို့မဟုတ်ဘာလဲသူ့မဲ့ကဟိုပင်ကိုယ်သဘောကဒီအင်္ဂါ၅ပါးကပါနေလို့မဲ तू ကဖြစ်စီခြင်းလို့မဟုတ်ဘူးသို့သော်မဲ့ပေါ်လိုက်ရင်အင်္ဂါငါးပါးကပါတော့တာပဲအဲဒါကြောင့်မို့ तू ကြတော့လည်းပဲပထမဇန်နဲ့တူတဲ့မဲ့ပေါ်တယ်တခါနောက်တယောက်လာပြီနောက်တယောက်ကတော့ပါတော့ဇန်တော့ရပါရဲ့တဲ့နော်ဇန်ရပါမလို့ तू ကဇန်ကိုအခြေခံမပြုဘူးနော်ပြီးတော့ရှုလည်းမရှုဘူးအဲ့လိုပုံကိုမျိုးဇန်ကိုလုံးဝပစ်ထားရတယ်ပေါ့ဟမ်အေးအဲ့တော့ तू ကဇန်တော့ရတယ်ဒါပေမဲ့လို့ဇန်ကိုအခြေခံမပြုဘူးวิปัสสนาတော့ရှုရမှာပြတော့วิปัสสนาရှုတော့လဲ तू อ่ะဇံကိုမရှုဘဲနဲ့ပကိဉ္စကသင်္ခါရဆိုတော့ယုံနံကိုပဲရှုအဲရှုပြီးတော့သူ့မှာလည်းပဲအလိုဆန္ဒမရှိဘူးเนาะအဲ့တော့ဘာဇံရဲ့ဘာဇံနဲ့တူတဲ့မဲ့ပေါ်မလဲပထမဇံနဲ့တူတဲ့မဲ့ပဲပေါ်မယ်ဒီလိုပဲဒုတိယဇံတတိယဇံသုတ္တဇံပင်စမဇံတွားရမှာပဲဒါတွေအကုန်လုံးဒီမှာအရေးနဲ့เนาะအဲ့တော့ principle ကပါတော့ဟိုပုဂ္ဂိုလ်မှာအလိုဆန္ဒအထူးမရှိရင်အချက်ဇံနဲ့တူတဲ့မဲ့ပေါ်တယ်ဒါပဲပုဂ္ဂိုလ်မှာအလိုဆန္ဒရှိရင်ပုဂ္ဂိုလ်လူဆန္ဒတိုင်းပေါ်တယ်နော်ဒါပဲအဲတော့ဒုတိယဇံပါရဂံပြုတတိယဇံဝင်ဇံတတိယဇံကိုဝိပဿနာရှုနော်ဆိုရင်ပုဂ္ဂိုလ်မှာအလိုအထူးမရှိဘူးဆိုရင်တတိယဇံနဲ့တူတဲ့မဲ့ပေါ်မယ်အလိုအထူးရှိရင်အလိုအထူးရှိတဲ့အလိုက်ပဲဒုတိယဇံတော့လောကောတတိယဇံနှင်းတော့လောကောတူတဲ့မဲ့ပေါ်မယ်နော်အဲ့လိုပဲသွားတော့ဒါနားလည်လောက်တခါအရူပဇံနဲ့မထူးပါဘူးအရူပဇံအရူပဇံကိုပါရဂံပြုတယ်အရူပဇံကိုပဲရှုတယ်အလိုအထူးမရှိဘူးပင်စမဇံနဲ့တူရမဲ့ပဲပုံတော့ပေါ့အရူပဇံကိုပဲဇံနဲ့ထည့်တော့ပင်စမဇံနဲ့ထည့်တယ်နော်ဒါတော့မှတ်မိတော့မလားအဲအရူပစိတ်ဆက်နှစ်ခုလုံးကိုပင်စမဇံလို့ခွဲရတယ်နော်တခါအရူပဇံကိုပါရဂပြုတယ်ရှုတော့ရူပဇံကိုဖြစ်ဖြစ်ပကိဉ္စကသင်္ခါရကိုဖြစ်ဖြစ်ရှုတယ်နော်ဆိုရင်အလိုကလည်းတိကျမရှိဘူးဆိုရင်ပင်စမဇံပဲရမှာပေါ့ပင်စမဇံနဲ့တူရမဲ့ပဲရမှာတခါရူပဇံကိုပါရကပြုတယ်အရူပဇံကိုရှုတယ်အလိုတိကျမရှိဘူးဆိုရင်သူပင်စမဇံပဲပေါ့နော်ရူပဇံကဒီနေရာမှာဟောလေအရူပဇံကတန်မြင့်လာအောင်နော်အဲဒီပုဂ္ဂိုလ်ကျတော့ရူပဇံကအရူပဇံရတဲ့ပုဂ္ဂိုလ်ဖြစ်ရမှာပေါ့ဟုတ်လားအေးအဲ့ဒီလိုသူတို့ဝိပဿနာရှုတာအလိုက်မက်ဆေ့ဟာပထမဇံနဲ့တူတဲ့မက်ဆေ့ဒုတိယဇံနဲ့တူတဲ့မက်ဆေ့နော်စသဖြင့်တော့ပင်စမဇံနဲ့တူတဲ့မက်ဆေ့ပေါ်တယ်ဒါကြောင့်မို့သောတာပတ္တိမက်ဆေ့တခုတည်းက၅မျိုးဖြစ်သွားတယ်သောတာပထမဇံသောတာပတ္တိမက်ဆေ့ဒုတိယဇံသောတာပတ္တိမက်ဆေ့စသဖြင့်သွားတယ်သောတာပတ္တိမက်ဆေ့၅ပါးတဂရဂါမိမက်ဆေ့၅ပါးအနာဂါမိမက်ဆေ့၅ပါးအရဟတမက်ဆေ့၅ပါးဆိုတော့၅လေးလီ20ဒါကြောင့်မို့မက်ဆေ့အကျယ်20နော်မက်ဆေ့နဲ့တူစွာဖြူစိတ်ကဖြစ်ရတဲ့အတွက်ကြောင့်မို့ဖြူစိတ်ဟာလည်းပဲဒီတိုင်းပဲ20ပဲပေါ့ပထမဇံဒုတိယဇံတတိယဇံသောတာဇံပင်စမဇံဒါကြောင့်မို့အလုံးပေါင်းလိုက်ရင်လောကုတ္တရာစိတ်အကျယ်40ရှိတယ်။ဒါကြောင့်မို့လောကုတ္တရာစိတ်ဘယ်လောက်ရှိသလဲဆိုရင်အချင်း10ပါးအကျယ်40နော်။အေးအချင်း10ပါးကနေပြီးတော့အကျယ်40ပွားသွားတာကိုဦးဇင်းတို့အသုံးနှုတ်နဲ့ဇံပွားတယ်လို့ဒီလိုသုံးတယ်နော်။ဇံပွားတယ်ဆိုတာဇံ5ပါးနဲ့မြှောက်လိုက်တယ်ဆိုတဲ့အဓိပ္ပာယ်ပေါ့။လောကုတ္တရာစိတ်10ပါးကိုဇံပွားလိုက်တဲ့အခါမှာလောကုတ္တရာစိတ်အကျယ်40ဖြစ်သွားတယ်။အဲ့တော့စိတ်လောကီစိတ်81နဲ့လောကုတ္တရာစိတ်8နဲ့ပေါင်းလိုက်ရင်စိတ်89ရတယ်เนาะစိတ်တစ်ခုလို့90ရတယ်လောကီစိတ်81နဲ့လောကုတ္တရာစိတ်အကျယ်40နဲ့ပေါင်းလိုက်ရင်စိတ်အကျယ်121ပါးရတယ်ဒါကြောင့်မို့စိတ်ဘယ်လောက်ရှိသလဲလို့မေးရင်အများရန်ပြောရတာပါတော့အကျဉ်89အကျယ်121ပါးเนาะတခါတလေကြတော့လည်း89နီးနေပဲပြောသွားတဲ့နေရာလေးရှိတယ်တခါလေးကြလဲ120ခန်းနဲ့ပြောသွားတဲ့နေရာလေးရှိတယ်အဲ့ဒါဟာလောကုတ္တရာစိတ်10ပါးပဲဟမ် ဟိုနေ့ကလည်းအကျေပြောပြပါပြီဟုတ်လားအေးလောကုတ္တရာစိတ်၈ပါးမှာကရိယာမရှိတဲ့အကြောင်းလည်းပဲဟိုနေ့ကပြောပြပြီနော်ဒါဟိုမဆုအဲ့ဒီအောက်ချီမှာလည်းရှိတယ်ဟုတ်လားလောကုတ္တရာစိတ်နဲ့ကရိယာမရှိရင်းဆိုတာအမှန်ကတော့ message ကတကြိမ်တည်းဖြစ်တဲ့ပုဂ္ဂိုလ်တယောက်မှာတန်ဆရာလုံးမှာထပ်ဖြစ်တယ်လို့မရှိဘူးအဲ့တော့ message ထပ်မဖြစ်တော့ကရိယာစိတ်မရှိနိုင်ဘူးပေါ့ဟုတ်လားကုသိုလ်စိတ်ဒီပင်လျင်ဟိုယဟနာတဏ္ဍာမှာဖြစ်တော့ message ကရိယာစိတ်လို့ခေါ်တာမဟုတ်ဘူးလားနော်ကမ္မသကုသိုလ်ကပုထုဇဉ်နဲ့အောက်တန်းအရိယာတွေတဏ္ဍာမှာဖြစ်တယ်ကမ္မသကရိယာကယန္နာတဏ္ဍာမှာဖြစ်တယ်ဒီစိတ်ဒီစိတ်ပဲနော်အဲသူတို့ကထပ်ဖြစ်နေတယ်မက်ဆေ့ကတော့ဒီလိုထပ်မဖြစ်ဘူးတခါတည်းပဲနော်တခါတည်းနဲ့ဆိုင်ရာကိလေသာကိုအကျွတ်မဲ့ပယ်နိုင်တယ်အဲ့လိုပယ်နိုင်တဲ့အတွက်ကြောင့်မို့မက်ဆေ့ကထပ်မဖြစ်ဘူးမက်ဆေ့ထပ်မဖြစ်တဲ့အတွက်ကြောင့်မို့လောကုတ္တရာကရိယာစိတ်ရဲ့လို့မရှိနော်ကမ္မသမှာကရိယာရှိတယ်ရူပဝဆရမှာကရိယာရှိတယ်အရူပဝဆရမှာကရိယာရှိတယ်ဒါပေမဲ့လို့လောကုတ္တရာမှာကရိယာမရှိနော်ပြီးတော့ဟိုမျက်မှောက်ဘဝမှာချမ်းသာခံစားရတယ်ဆိုရှိတယ်ဒါဇံဝင်စားနေတာအာဖူဝင်စားနေတာနော်အဲ့ဒီဖူဝင်စားတဲ့မျက်မှောက်ဘဝမှာခံစားဖို့ကလည်းဖူကတောင်းယူတော့မက်ချဖြစ်เสียမလို့တော့နော်အဲဒါကြောင့်မို့မက်ဆေ့ကတစ်ချိန်သာဖြစ်တယ်မက်ဆေ့တစ်ချိန်ဖြစ်တဲ့အတွက်ကြောင့်မို့လောကုတ္တရာစိတ်မှာကရိယာမရှိအာလုံးပေါင်းလိုက်ရင်စိတ်အရင်89ပါအကျဲ121ပါဖြစ်သွားတယ်နော်ဒါပါပဲအဲဒါစိတ်ပိုင်းဟာဒါပဲဟိုနေ့တည်းကဒါကုံတော့ကုံသွားတာပါပဲအဲတော့စိတ်ပိုင်းကုံသွားပြီးရင်စိတ်ပိုင်းကိုပြန်ပြီးတော့ခြေရလိမ့်မယ်တရုတ်ခွဲတယ်လို့ခေါ်တယ်ဦးဇင်းတို့နော်စိတ်ဘယ်လောက်ရှိလဲဘာဘယ်လောက်ရှိလဲဆိုခါလဲအမေဖြေလေးလောက်ရတယ်ဟုတ်လားအဲ့ဒါလည်းတော်တော်အရေးကြီးတယ်အဲတော့ဒီခြေအောင်လို့လှုပ်စေခြင်းတယ်နော်မကြည်ရင်ရှေ့တက်ရင်ဟိုတော့ကြည်ကြည်စိတ်ပြက်သွားလိမ့်မယ်နော်အားလျော့သွားလိမ့်မယ်အဲ့တော့ဟိုပြီးပြီးသားကိုခြေအောင်လာလို့ရမယ်နော်ဒါကြောင့်မို့ဒီနေ့နောက်ကဟာရီပြန်ပြီးတော့ခြေရအောင်စို့နောက်ကဟာရီပြန်ခြေမယ်ဆိုရင်အဲ့ဒီဟိုဇေယျကွက်နော်ဒီအပြောက်အပြောက်ဇေယျကွက်ကိုဒါကြည့်ထားနော်ကောင်းပြီအဲ့ဒီအပြောက်အပြောက်ဇေယျကွက်ကိုတနေ့ကိုတန်းထားမယ်ဆိုတော့ဟုတ်လားတောင်းလိုက်တန်းမယ်နှလုံးသွင်းသွားနော်တို့မို့ဒီနေ့ကို one group ဖြစ်တဲ့နှလုံးသွင်းသွားတပတ်ဆိုဒါပြန်ပြီးတော့အာအလုံးရသွားမယ်နော်ကြေသွားမယ်အဒါလေးမြင်းနေမှာကောင်းတယ်ဆိုတော့အကုသိုလ်စိတ်လို့ပြောလိုက်ရင်ပထမအတန်းတောက်လျှောက်တန်းမြင်းနေမှာကောင်းတယ်နော်အဟိစိတ်လို့ပြောလိုက်ရင်ဟိုနောက်သုံးခုမြင်းနေမှာကောင်းတယ်အဲ့လိုမြင်းနေရင်ဒီပြောလိုက်တဲ့ခါကျတော့အလွယ်တကူသိတယ်ပေါ့အဋ္ဌဉဏ်တန်ရှင်းမှာမှတ်မိတာနော်အဋ္ဌဉဏ်ဟိုမတတ်မရှင်းဖြစ်နေမရှင်းမလွန်းဖြစ်နေမမှတ်မိတော့ဘူးဟုတ်တယ်မလားအဲမမှတ်မိရင်ရှေ့ဆက်ဖတ်တဲ့ခါလည်းပဲဒုက္ခရောက်တယ်နော်ကြာတော့စိတ်ပြက်လာတတ်တယ်ဒါကြောင့်မို့ခြေအောင်ကတော့လောက်ရမှာဒါမကြည့်လို့ရကုန်မရဘူးကောင်းပြီအဲ့တော့အခုဒီအပြောက်တူကိုပဲကြည့်လိုက်နော်အဲ့တော့ပထမအတန်းမှာအပြောက်ဘယ်နှပြောရှိတော့12ပြောက်ရှိတယ်အဲ့ဒီပထမအတန်းဘာတွေလဲတော့အာဟုတုစိတ်12ပါးနော်ကောင်းပြီဒါအကျံပြင်းပြင်းပထမခွဲကြအောင်ဆိုကဲနောက်3ခုအပေါင်းက1 group ကပါလေအဟိစိတ်38ပါးနော်အဟိစိတ်38ပါးအဲ့ဒီအဟိစိတ်38ပါးမှာပထမအတန်းကပါတော့အကုသလဝိဘက်နော်အကုသူရဲ့အကျိုးနော်အကုသလဝိဘက်စိတ်လို့ပဲသူပါဠိတိုင်းမှာခေါ်ကြရအောင်ဟုတ်လားအကုသလဝိဘက်စိတ်ဘယ်လောက်တော့9ပါးဒုတိယအတန်းကပါလေအဟိကုသလဝိဘက်စိတ်နော်အဟိကုသလဝိဘက်စိတ်၈ပါးတတိယအတန်းကအဟိကရိယာစိတ်၃ပါးကံထဆိုပထမအတန်းကပါတော့အကုသလဝိဘက်စိတ်၇ပါးဒုတိယအတန်းကအဟိကုသလဝိဘက်စိတ်၈ပါးတတိယအတန်းကအဟိကရိယာစိတ်၃ပါးအလုံးပေါင်းလိုက်ရင်အဟိစိတ်၁၈ပါးနော်အဟိစိတ်ဆိုတာပါတော့စိတ်၆ပါးနဲ့မရှင်တာပေါ့နော်လောဘဒေါသ మోహ အလောဘအဒေါသအာ మోహ ဆိုတဲ့ဟိတ်ချုပ်ပန်းနဲ့မရှင်းတာမရှင်းတဲ့စိတ်ကိုအဟိစိတ်လို့ခေါ်တယ်။ကောင်းပြီ next group အဲ့ဒီအဲဘာလို့ခေါ်လဲကာမဝဆရသောဘနစိတ်နော်ကာမဝဆရသောဘနစိတ်အလောဘံဘယ်လောက်ရှိသလဲ24ပါးရှိတယ်နော်ကာမဝဆရသောဘနစိတ်24ပါးပထမအတန်းကပါတော့ကာမဝဆရကုသိုလ်စိတ်နော်ဒုတိယအတန်းကကာမဝဆရဝိဘက်စိတ်တတိယအတန်းကကာမဝဆရကရိယာစိတ် ကုသိုလ်ဆိုတာကုသိုလ်ပေါ့ဝိပဿနာကုသိုလ်ရဲ့အကျိုးနော်ကရိယာဆိုတာကတော့ကုသိုလ်ပဲယဟနာတဏ္ဏဖြစ်တဲ့အခါကျတော့ကရိယာလို့ခေါ်ရတော့နော်ဟုတ်ပြီအဲ့တော့အဲ့ဒီကာမဝဆကုသိုလ်စိတ်ကူပဲတခြားနာမည်တစ်မျိုးရှိသေးတယ်ဗါတဲ့တော့မှတ်မိသေးလားမဟာကုသိုလ်စိတ်လို့လည်းခေါ်တယ်နော်မဟာကုသိုလ်စိတ်အဲ့ဒီကာမဆရာဝိဘက်ကိုရောမဟာဝိဘက်စိတ်ကာမဆကရိယာရောမဟာကရိယာစိတ်လို့ဒီလိုသုံးနှုတ်နေနဲ့သုံးလိုက်နော်ဟိုဘီဘီလူမှာအကြောင်းရေးတဲ့စာအုပ်တွေဖတ်ရင်ဒါတွေလည်းတွေ့လိမ့်မယ်ဟုတ်လားတော့ကြမဟာကုသိုလ်စိတ်လို့ရေးထားကိုကမဟာကုသိုလ်မသိပဲဖြစ်နေလိမ့်မယ်ဟုတ်လားအဲ့ဒါလည်းမှတ်တာနော်အဲ့တော့ကာမောဇကုသိုလ်စိတ်7ပါးကာမောဇဝိဘက်စိတ်7ပါးကာမောဇကရိယာစိတ်7ပါးအလုံးကာမဝဆရသောဘနာစိတ်24ပါးအဲနောက်စုကပါတော့15ခုကရူပဝဆရစိတ်နော်ရူပဝဆရစိတ်3ဌာန်ပထမဌာန်ကပါတော့ရူပဝဆရကုသိုလ်စိတ်5ပါးဒုတိယဌာန်ကရူပဝဆရဝိပဿစိတ်5ပါးတတိယဌာန်ကရူပဝဆရကရိယာစိတ်5ပါးအလုံးရူပဝဆရစိတ်15ပါးနော်နောက်တစ်စုကပါလားအရူပဝဆရစိတ်နော်အရူပဝဆရစိတ်က12ပါးရှိတယ်အရူပဝဆရစိတ်အကုသိုလ်စိတ်၄ပါးအရူပဝဆဝိပဿစိတ်၄ပါးအရူပဝဆကရိယာစိတ်၄ပါးနော်အရူပဝဆစိတ်၁၂ပါးတခါနောက်အုပ်စုမှာနှစ်စုခွဲလိုက်အောင်နော်ပထမ20ရဲ့ဒုတိယ20ရဲ့ပထမ20ကပါတော့မက်စိတ်20ဒုတိယ20ကဖူစိတ်20မက်စိတ်20မှာပထမအတန်းကဗာမက်စိတ်တော့သောတာပတ္တိမက်စိတ်ဒီတောင်းလိုက်တန်းနော်ဒုတိယထောင်လိုက်အတန်းကသက္ကရာဂามိမက်စေတတိယထောင်လိုက်အတန်းကအနာဂามိမက်စေစတုထထောင်လိုက်အတန်းကအရဟတမက်စေနော်ဖြူစိတ်ကြတော့လည်းပဲပထမအတန်းကသောတပတ္တိဖြူစိတ်ဒုတိယအတန်းကသက္ကရာဂามိဖြူစိတ်တတိယအတန်းကအနာဂามိဖြူစိတ်စတုထအတန်းကအရဟတဖြူစိတ်နော်အဲ့လို၅ပါးရှိတယ်အဲ့တော့သောတပတိမက်စိတ်၅ပါးသက္ကရာဂามိမက်စိတ်၅ပါးစသည်တွာအရဟတဖြူစိတ်၅ပါးအဲ့တော့မက်စိတ်20ဖြူစိတ်20เนาะဒါအကျဉ်းချင်းတွားပြီဟုတ်လားပြီးရင်အသေးစိတ်တွားလိမ့်မယ်เนาะတိတ်အသေးမစိတ်သေးဘူးနင်းဒီသူ့လည်းနင်းနေအသေးစိတ်တည်းလေးတွားအောင်မယ်ဟုတ်ပြီလားနင်းနေအသေးစိတ်တွားပါเนาะကောင်းပြီအဲ့တော့အကုသိုလ်စိတ်12ပါးမှာဘယ်လိုဘယ်လို group တွေရှိတယ်လဲ ဟမ်လောဘမှုစိတ်7ပါးဒေါသမှုစိတ်2ပါးမောဟမှုစိတ်2ပါးနော်အင်းပထမ7ခုကပါလို့လောဘမှုစိတ်အစိမ့်နှစ်ခုဒုတိယအစိမ့်နှစ်ခုကဒေါသမှုစိတ်နောက်ဆုံးနှစ်ခုကမောဟမှုစိတ်ဟုတ်ပြီလားနော်အကုသိုလ်စိတ်အလုံး32ပါးရှိတယ်အဟိစိတ်က18ပါးနော်ခုနလိုပဲသွားလိုက်ကြအောင်ဆိုပါလေအကုသလဝိပဿစိတ်9ပါးကုသလဝိပဿစိတ်10ပါးကရိယာစိတ်3ပါးကောင်းပြီအဲ့ဒီအကုသိုလ်စိတ်နဲ့အဟိစိတ်ပေါင်းလိုက်တော့ဘယ်လောက်ရတာ8နဲ့အဲ့လေ12နဲ့12နဲ့18နဲ့ပေါင်းတော့30အဲ့ဒီ30ကိုဘာလို့နာမည်ခေါ်သေးလို့ဘာနာမည်ခေါ်လဲအသောဘနလို့ခေါ်တယ်နော်မတင့်တယ်တဲ့စိတ်လို့ဆိုလို့ပေါ့လေမကောအကောင်းမဟုတ်တဲ့စိတ်ဆိုးဟိုအဟိစိတ်ကတော့ဆိုးတဲ့စိတ်မဟုတ်ဘူးဟုတ်လားသို့သော်အကောင်းမဟုတ်တဲ့စိတ်ပေါ့လေဟုတ်လားအသောဘနာစိတ်လို့ဒီနာမည်ကတော့မြန်မာနိုင်ငံမှာမှဲ့တာနော်ဟိုပါဠိကျမ်းစာတွေမှာတော့အသောဘနာစိတ်ဆိုတဲ့နာမည်မရှိဘူးကောင်းပြီအဲ့ဒီအသောဘနာစိတ်30ကဉာဏ်နဲ့စိတ်တွေအားလုံးကိုဘာလို့ခေါ်လဲသောဘနာစိတ်လို့ခေါ်နော်သောဘနာစိတ်အားလုံးဘယ်လောက်ရှိသလဲကံတွက်လိုက်စမ်းပါနော်တွေ့တာနော်သောဘနာစိတ်အလုံးဘယ်လောက်ရှိလဲဟိုအချင်းနဲ့အချင်းနှစ်မျိုးတွေ့ဆံပါဘာ
ဖ
ြစ်ကျင်းအဲအချင်း59ပါအချင
်း90
ပါနော်59ကိုဖုန်းကြီးခေါ်ခေါ်ရင်ဘယ်လိုခေါ်ရလဲ
အမ
ဆီစီအဲတခုရုပ်60နော်ဒါတော့ဘုန်းကြီးတွေမင်းလည်းသောဘနာစိတ်တခုရုပ်60တန်းပြောရတာသောဘနာစိတ်59အကျင်းအကျယ်အဖြစ်90 တယ်အဲ့ဒါဒီကိုသောဘနာစိတ်လို့ခေါ်တယ်နော်အဲ့ဒီသောဘနာစိတ်ထဲမှာမှကာမဝဆရသောဘနာစိတ်ရူပဝဆရကျတော့သောဘနာလို့ထည့်မခေါ်တော့ဘူးဘာကြောင့်လဲရူပဝဆရကအသောဘနာမှာမရှိပဲနော်ရူပဝဆဆိုရင်သောဘနာပဲအရူပဝဆဆိုရင်သောဘနာပဲလောကုတ္တရာဆိုရင်သောဘနာဒါကြောင့်သူတို့ကျတော့အဲ့ဒီသောဘနာဆန်နေမှာမထည့်တော့ကာမဝဆကျတော့ကာမဝဆကအသောဘနာတွေရှိနေတဲ့အတွက်ကြောင့်မို့ကာမဝဆရသောဘနာစိတ်လို့ခေါ်တယ်ဟုတ်ပြီလားအဲအားလုံးပေါင်းလိုက်ရင်စိတ်120ပါးကောင်းပြီကာမဝဆရစိတ်54ပါးဆိုတာဘယ်ဟာတွေခေါ်တာလဲအကုသိုလ်စိတ်12ပါးရယ်ဟိတ်စိတ်18ပါးရယ်ကာမဝဆစိတ်24ပါးရယ်နော်အဲ့ဒါအလုံးပေါင်းလိုက်တဲ့ခါမှာ54ပါးရတယ်အဲ့ဒီ54ပါးကိုဘာလို့ခေါ်လဲကာမဝဆရစိတ်အတူခေါ်ခြင်းရင်ကာမစိတ်နော်ဒါမှမဟုတ်ကာမစိတ်ဘယ်လောက်ရှိသလဲဆိုရင်54ပါးရှိတယ်ကောင်းပြီရူပဝဆရစိတ်12ပါးနဲ့အရူပဝဆစိတ်အဲရူပါသစီ15ပါးနဲ့အရူပါသစီ12ပါးနှစ်ခုပေါင်းလိုက်ရင်ဘယ်လောက်လဲ28ပါးအဲ့ဒီ28ပါးကိုဘယ်လိုခေါ်လဲမဟေကုစိတ်နော်မဟေကုစိတ်28ပါးနောက်ခါမှာမဟေကုစိတ်28ပါးလို့ပြောလိုက်ရင်ရူပါသစီ15ပါးနဲ့အရူပါသစီ12ပါးကိုပြောတာဆိုတာဒါသိရနော်မဟေကုစိတ်12ပါးကောင်းပြီအကုသိုလ်စိတ်ကနေပြီးတော့အကုသိုလ်စိတ်12ပါးဟိစိတ်18ပါးကာမစာသောဘနာစိတ်54ပါးရူပါသစိတ်15ပါးအရူပါသစိတ်12ပါးတနည်းအားဖြင့်ပြောမယ်ဆိုရင်ကာမဝဆရစိတ်54ပါးမဟေကုစိတ်29ပါးပေါင်းလိုက်ရင်ဘယ်လိုရလဲ81ပါးရတယ်အဲ့ဒီ81ပါးကိုဘာစိတ်လို့ခေါ်လဲလောကီစိတ်နော်လောကီစိတ်81ပါးဂျန်နဲ့40ကလောကုတ္တရာစိတ်ဟုတ်ပြီနော်ဒါကြောင့်မို့လောကီစိတ်81နော်လောကုတ္တရာစိတ်40တို့မဟုတ်10ပါအဲမင်းတို့တော်လို့ကြည့်ဗလားနည်းကြည့်ရအောင်နော်အဲကောင်းပြီအာဟုတုအတန်းမကြည့်လိုက်အောင်နော်အာဟုတုအတန်းမကြည့်လိုက်အောင်ပထမရှိခုကပါလဲလောဘမှုစိတ်ဟုတ်ကလားအဲ့ဒီလောဘမှုစိတ်ရှိခုမှာပထမဆုံး၄ခုကဘာဝေဒနာနဲ့ရှင်တယ်လေသောမနတဝေဒနာနဲ့ရှင်တယ်နော်သောမနတဝေဒနာကိုအနီနဲ့ဒီနေရာမှာ represent လုပ်ထားတယ်နော်ဒါဒီအယောင်ကတော့ကိုချေချင်းနဲ့ဆီလို့ရပါတယ်ဟုတ်လားဒါမလို့ဒါပဲပုံမပြီးတော့လည်းလုပ်ခဲ့လို့ဒါပဲလုပ်တယ်နော်အင်းသောမနတဝေဒနာနဲ့ရှင်တာ၄ပါးဥပိ္ပခာအောက်၄ခုပါလို့ဥပိ္ပခာနော်အပြာကဥပိ္ပခာဥပိ္ပခာဝေဒနာနဲ့ရှင်တာက၄ပါးအလုံး၈ပါးကပါတော့လောဘမှုစိသောတမှုစိတ်ကြတော့ဗာနဲ့ရှင်လေဒေါမနတဝေဒနာနဲ့ရှင်နေเนาะဒေါမနတဝေဒနာနဲ့ရှင်တကနောက်ဆုံးနှစ်ခုကဘာတော့မောဟမှုစိတ်အဲ့ဒီမောဟမှုစိတ်ကြတော့ဗာနဲ့ရှင်เนาะဥပိ္ပခာဝေဒနာနဲ့ရှင်နေเนาะဥပိ္ပခာဝေဒနာနဲ့ရှင်ဒါကြောင့်မို့အကုသိုလ်စိတ်12ပါးမှာဒေါမနတဝေဒနာနဲ့ဝေဒနာနဲ့ရှင်တာဘယ်နှပါတော့ဆိုရင
်
4ပါးဥပိ္ပခာဝေဒနာနဲ့ရှင်တာဆိုရင
်
6ပါးဒေါမနတဝေဒနာနဲ့ရှင်တာဆိုရင
်
2ပါးနော်ဒီအတန်းမြင်ထိုင်ရတာအလွန်လွဲနေဟုတ်လားဒေါမနတ4ဥပိ္ပခာ6ဒေါမနတနေအဲ့ဒီအကုသိုလ်စိတ်မှာတခါပထမစိတ်ကြည့်လိုက်စမ်းနော်ပထမစိတ်ကဒေါမနတနဲ့ရှင်နေနော်လောဘမူလဆိုတဲ့အတွက်ကြောင့်မို့လောဘနဲ့လည်းရှင်နေနောက်ထပ်ဘာနဲ့ရှင်နေလဲ
ကတုရှင်
ဟမ်မဟုတ်သေးဘူးရှိသေးတယ်အဲအယူမှားနော်အယူမှားနဲ့ရှင်တာအယူမှားနဲ့မရှင်တာဟုတ်တယ်မလားအဲ့တော့ပထမစိတ်ကအယူမှားနဲ့ရှင်ဒုတိယစိတ်ကလည်းပဲအယူမှားနဲ့ရှင်နော်ဟိုပါဠိလိုခေါ်ရင်ပါတော့ဒိဋ္ဌိကတတံပယောဟုတ်လားနောက်နှစ်ခုနောက်အနည်းနှစ်ခုကအယူမှားနဲ့မရှင်ဘူးဒါကြောင့်မို့သူတို့ကြတော့ဒိဋ္ဌိကတဝိပယောနော်ဒါဖြင့်ဒိဋ္ဌိကနဲ့တံပယောနှစ်ခုပါတော့တစ်နှစ်နော်ဒိဋ္ဌိကတဝိပယောနှစ်ခု3လေးဟုတ်ပြီလားဟုတ်ပြီဒါဥပိ္ပခာ၄ခုတည်းက96ဒိဋ္ဌိကတတံပယုတ်เนาะအယူမှားနဲ့ရှင်တယ်နောက်နှစ်ခုက3အဲခွန်8ကအယူမှားနဲ့မရှင်ဘူးဟုတ်ပြီလားအဲအဲ့တော့အားလုံးပထမနှစ်ခုကအယူမှားနဲ့ရှင်တယ်ဒိဋ္ဌိနဲ့ရှင်တယ်ဒုတိယနှစ်ခုကဒိဋ္ဌိနဲ့မရှင်ဘူးတတိယနှစ်ခုဒိဋ္ဌိနဲ့ရှင်တယ်တတိယနှစ်ခုဒိဋ္ဌိနဲ့မရှင်ဘူးเนาะပြီးတော့မှတခါလာခဲ့ခုနပါတော့အသင်္ခါရိကသသင်္ခါရိကနော်တိုက်တွန်းခြင်းမရှိရတိုက်တွန်းခြင်းရှိတယ်ဒါကြတော့ alternate ပြီးသွားလိမ့်မယ်ပထမတစ်ခုကပါတော့ တတုံညင်မရှိတာဒုတိယကတတုံညင်ရှိတာတတိယကမရှိတာသတုဋ္ဌကတတုံညင်ရှိတယ်ပိစမကတတုံညင်မရှိဘူးသတ္ထမကတတုံညင်ရှိတယ်တတ္တမကတတုံညင်မရှိဘူးအထမကတတုံညင်ရှိတယ်နော်အဲ့ဒီလိုအဲလောဘမှုစိတ်အာလုံပေါင်းရှိသွားတော့10ပါးရှိသွားတယ်နော်လောဘမှုစိတ်10ပါးအဲ့တော့အာလုံလောလဆန်ဘယ်လိုဖြစ်မလဲပထမစိတ်ဟာသောမနတဝေဒနာနဲ့ရှင်တယ်နော်ဒိဋ္ဌိနဲ့ရှင်တယ်တိုက်တွန်းခြင်းမရှိဘူးဟုတ်ပြီဟုတ်တော့ပါတယ်သောမနတနဲ့ရှင်တယ်ဒိဋ္ဌိနဲ့ရှင်တယ
်
တိုက်တွန်းခြင်းလည်းရှိတယ်ဟုတ်ပြီတတိယကြတော့ကိုသောမနတနဲ့ရှင်တယ်ဒိဋ္ဌိနဲ့မရှင်ဘူးတိုက်တွန်းခြင်းမရှိဘူးစတုထသောမနတနဲ့ရှင်တယ်ဒိဋ္ဌိနဲ့မရှင်ဘူးနော်တိုက်တွန်းခြင
်
းရှိတယ်နော်ဟိုတင်းနှစ်သုံးလေးဟုတ်လားပြောသွားပြီလားမျက်စိမိတ်တာမျက်စိမိတ်တာဟောပထမအပြန်ပြောသားနံပါတ်1သောမနတနဲ့ရှင်တယ်ဒိဋ္ဌိနဲ့ရှင်တယ်တိုက်တွန်းခြင်းမရှိဘူးဒုတိယသောမနတနဲ့ရှင်တယ်ဒိဋ္ဌိနဲ့ရှင်တယ်တိုက်တွန်းခြင
်
းရှိရဲ့တတိယသောမနတနဲ့ရှင်တယ်ဒိဋ္ဌိနဲ့မရှင်ဘူးတိုက်တွန်းခြင်းမရှိဘူးစတုထသောမနတနဲ့ရှင်တယ်ဒိဋ္ဌိနဲ့မရှင်ဘူးတိုက်တွန်းခြင်းရှိတယ်ဟုတ်ပြီလားအေးအဲ့ကောက်ကိုကြည်အောင်လုပ်ကြနော်အဲ့ဒီအတိုင်းပဲဥပ္ပခာ၄ပါးရတယ်ဟုတ်လားဥပ္ပခာနဲ့ရှင်တယ်ဒိဋ္ဌိနဲ့ရှင်တယ်တိုက်တွန်းခြင်းမရှိဘူးဥပ္ပခာနဲ့ရှင်တယ်ဒိဋ္ဌိနဲ့ရှင်တယ်တိုက်တွန်းခြင်းရှိတယ်ဥပ္ပခာနဲ့ရှင်တယ်ဒိဋ္ဌိနဲ့မရှင်ဘူးတိုက်တွန်းခြင
်း
မရှိဘူးဥပ္ပခာနဲ့ရှင်တယ်ဒိဋ္ဌိနဲ့မရှင်ဘူးတိုက်တွန်းခြင်းရှိတယ်၄ပါးနော်အလုံးလောဘမှုစိတ်၈ပါးအဲ့ဒီလိုသိနေရမှာနော်အဲ့လိုသိနေရမှာအဲ့နမတိစိတ်မင်းပြောစားဟေးဆိုရင်အာပါဠိလိုပြောတဲ့ဟင်လည်းပြောသောမနတသဟာကိုဒိဋ္ဌိတသံပြုအတ္တခါရိကနော်ဗမာဆိုဆိုလဲသောမနတနဲ့ရှင်နေဒိဋ္ဌိနဲ့ရှင်နေတဲ့အတွင်းချင်းမရှိဘူးဆိုတာအဲ့လိုကိုသိရမှာနော်အင်းဒါအဲ့ဒါလောမှုစိတ်၈ပါးနော်ဒေါသမှုစိတ်၂ပါးသူကတော့သိအထူးမရှိပါဘူးနော်အတ္တခါရိကတတ္တခါရိကဒါပဲရှိတယ်တခြားဟာမထူးဘူးသောမနတနဲ့ရှင်နေပဋိကနဲ့ရှင်နေပဋိကဆိုတာဒေါသနော်သောမနတနဲ့ရှင်နေပဋိကနဲ့ရှင်နေတိုက်တွန်းခြင်းမရှိဘူး။ဒေါမနတနဲ့ရှင်နဲ့ပရိကနဲ့ရှင်နဲ့တိုက်တွန်းခြင်းရှိတယ်။ဒေါသမှုစိတ်ကနှစ်ပါး။သူကအစိမ့်ဆဲထားတယ်။ဟမ်။ပြီးတော့ကိုနောက်နှစ်ခုကပါတော့မောဟမှုစိတ်နှစ်ပါးတဲ့။မောဟမှုစိတ်ကြတော့ဘာနဲ့ရှင်တယ်လဲ။ဥပေက္ခာနဲ့ရှင်တယ်။ပထမဟာကိုဘာလို့ခေါ်လဲ။ပြန
်ယုံမှ
ာ။ယုံမှာလား။နော်ပါဠိလိုပါလဲ။ဝိစီကိစ္စ။အဲဥပေက္ခာနဲ့ရှင်တယ်ယုံမှားမှုနဲ့ရှင်တယ်သူကြတော့တတုံးချင်းရှိမရှိကြွေးချမှုမရှိတော့ဘူးเนาะသူကသူမောမှုစိတ်ဆိုတော့တွေ့ဝေတဲ့စိတ်ဆိုတော့သူတကူထက်တယ်မထက်တယ်လို့မရှိတော့ဘူးတွေ့ပြီလားဟုတ်เนาะဓာတ်ဖြစ်တာ哦အဲ့ဒါကြောင့်မို့သူ့မှာတော့မရှိတော့ဘူးဒါကြောင့်မို့ဥပိ္ပခာနဲ့ရှင်တယ်ပြီးတော့ဘာနဲ့ရှင်เนาะယုံမှန်းမှုနဲ့လည်းရှင်တယ်ဝိစီကိစ္စနဲ့ရှင်တယ်เนาะဒီစိတ်တစ်မျိုးနောက်ဆုံးစိတ်ကပါတော့ဥပိ္ပခာနဲ့ရှင်တယ်ပြန့်လွင့်မှုနဲ့ရှင်တယ်ဥဒ္ဒစ္စနော်ပါဠိလိုဥဒ္ဒေစာပါဠိနာမည်လေးတွေလည်းနှုတ်တက်အောင်လုပ်ရအောင်နော်အဲဒါပါဠိလည်းသုံးပါမယ်ဝိသိကိစ္စနဲ့ရှင်တယ်ဥဒ္ဒေစာနဲ့ရှင်တယ်နော်ဒါကြောင့်မို့ဒီမောဟမှုပထမစိတ်ကိုဝိသိကိစ္စတန်ပြီးစိတ်ဒီလိုခေါ်တယ်နော်ဟိုမောဟမှုဒုတိယစိတ်ကိုဥဒ္ဒေစာတန်ပြီးစိတ်နောက်ခါကျအဲ့လိုပြောလိုက်အဲဝိသိကိစ္စတန်ပြီးစိတ်ဆိုအဲ့ဒါကိုမြင်ရမယ်နော်ဥဒ္ဒေစာတန်ပြီးစိတ်ဆိုရင်အောက်ဆုံးဟာပေါ့အဲ့ဒီလိုအခုသူစိတ်စနေပါအဲ့လိုလေးတော့ကြည်ရမယ်နော်နောက်ထပ်ရှုပ်တာတွေရှိသေးတယ်ဟုတ်လားသောမနတသာဖြစ်ပြီးတော့တံပြိုမဖြစ်တဲ့စိတ်သောမနတသာဖြစ်ပြီးတော့တံပြိုဖြစ်တဲ့စိတ်နဲ့အဲ့လိုခွဲတာတွေရှိသေးတယ်မျိုးအဲ့ဒါတွေရှုပ်လုံးသွားလိမ့်မယ်အခုလောက်ကလေးဒီလောက်အရှင်းလေးကိုတော့ဒါကြည်အောင်လုပ်ရမယ်နော်အဲ့လိုမြင်နေပြီဆိုရင်အဲ့ဒါဟွာပြုလို့လည်းကောင်းတယ်စာဖတ်လို့လည်းကောင်းလာတယ်နာဒီလိုစာချလာနားထောင်လို့လည်းကောင်းလာတယ်သုံးမွေရှုပ်ထွေးရှုပ်ထွေးဆိုရင်အသိဉာဏ်မရှိရင်မရဘူးမမှတ်လည်းမမှတ်မိဘူးနော်အဲ့ဒါကြောင့်မို့အဲ့လိုလုပ်ရမှာဟုတ်ကဲ့လားဒါ ਉਹ ပဲဟိုဟွာလဲမှာတော့ဗာလဲသူက define လုပ်တယ်လို့ထားတယ်ဟို computer program နဲ့မှာလာ design လုပ်လဲစမ်းမှာပထမစိတ် design လုပ်လဲစမ်းမှာဆိုတော့အင်္ဂလိပ်လိုပေါ်လို့ဟိုမှာ design လုပ်ထားတယ်နော်ဒါတော့စိတ်နာမည်ပြောပါဆိုတဲ့အတူတူပါပဲအဲ့တော့အခုဒီ7ခုကပါတော့အကုသိုလ်စိတ်နော်လောဘမှုစိတ်7ပါးဒေါသမှုစိတ်2ပါးမောဟမှုစိတ်2ပါးကောင်းပြီခင်ဒုတိယဟာတွားကြရအောင်ဟိတ်စိတ်7ပါးမှာပထမအတန်းကပါတော့အကုသလဝိပ္ပစေအကုသိုလ်ရဲ့အကျိုးဖြစ်တဲ့စေပထမစိတ်ကဘာစိတ်တယ်ဘာမလို့သိရလဲဘာမလို့ပြောအဲ့ဘာလို့သိရလဲဘာလို့ပြောစကုဝိညာဉ်စိတ်နော်စကုဝိညာဉ်စိတ်ဆိုဘာမလို့ပါလဲ
မျက်စ
ိပေါ့မျက်စိစိတ်သူကမြင်တဲ့စိတ်နော်ဒုတိယစိတ်ကဘာလို့ကြားတဲ့စိတ်နော်တတိယစိတ်ကနံတဲ့စိတ်စတုထစိတ်ကအရသာသိတဲ့စိတ်နော်အဲဟိုဟိုဘလို့ကြက်ချီရပါတော့အဲကိုနော
်
အဲအချိကိုသိတဲ့စိတ်ဒုက္ခဝေဒနာနဲ့ဒုက္ခဖြစ်တဲ့အချိကိုသိတဲ့စိတ်နော်ဟိုကာယဝေကျင်လို့ခေါ်တယ်ဟုတ်လားအဲအဲ့ဒီ၅ခုကိုအာယုံအဲ့ဒီ၅ခုကအာယုံတွေကိုအာယုံ၅ပါးလို့ခေါ်တာနော်ပထမစိတ်ကအာယုံကယူပါယုံခေါ်တယ်မြင်နေတဲ့အာယုံဒုတိယစိတ်ကပါတော့တတ္တယုံကြားနေတဲ့အာယုံတတိယစိတ်ကနံခန္ဓာယုံနံနေတဲ့အာယုံသုတ္တစိတ်ကရတ္တယုံခေါ်အာယုံကြရတ္တယုံနော်အရတာသစ္စမစိတ်ကတော့ဖုထဘာယုံလို့ခေါ်တယ်အတွေ့အထိအဲအဲ့ဒီအာယုံ၅ပါးအဲ့တော့အစိမ့်ချေထားတာကဘာပြောတာတော့ဒုက္ခလို့ပြောတာနော်မကောင်းတဲ့ဟိုဘက်တုန်းကဒေါမနတ္တကိုအစိမ့်ချေခဲ့တယ်အခုဒီမှာဒုက္ခကိုအစိမ့်ချေတယ်အဲ့တော့ cross လုပ်ထားတာကတော့ကွဲခြားသွားအောင်လို့ဒါလုပ်ထားတယ်နော်အဲ့ဒီအစိမ့်ချက်စီရဲ့အောက်မှာရှိတယ်။အဲ့အဲ့ဒီမြင်တဲ့စိတ်ကြားတဲ့စိတ်စသည်ကဘာဝေဒနာနဲ့ရှင်တယ်လဲ။ဥပ္ပခာဝေဒနာနဲ့ရှင်တယ်နော်။ဟိုနောက်မှပျော်တာနောက်မှစိတ်ဆိုးတာဘာညာကတီးကြ။အဲ့ဒါကနောက်စိတ်တွေနဲ့သာရှင်မယ်။အခုဒီမြင်တဲ့အခိုက်တန်ကြားတဲ့အခိုက်တန်ဖြစ်တဲ့ဝေဒနာကတော့ဥပ္ပခာဝေဒနာပါ။ဒီနေ့လည်းနည်းနည်းတော့ပြောခဲ့ပြီနော်။ကောင်းပြီ။အဲ့ဒီခုနကဟိုကျက်ချီအစိမ့်ကာယဝိညာဉ်အောက်မှာပါရှိလေ။လက
်ခံစုံစမ်း
တယ်။ဟမ်အဲအဲမစုံစမ်းသေးဘူးဘာလို့ရမလဲ။လက
်
ခံ။အဲလက်ခံနေစေနော်။တံပတိတ်ဆိုင်းလို့ခေါ်တယ်။အာယုံနဲ့တွေ့ပြီးတဲ့နော်အာယုံကိုလက်ခံနေစေနော် receive လုပ်လိုက်တဲ့စေ။နော် receiving consciousness လို့အင်္ဂလိပ်လိုခေါ်တယ်။ဟုတ်လား။အာယုံကိုလက်ခံနေစေတံပတိတ်ဆိုင်းစေနော်ပါဠိနဲ့မလေးလေးသာမှတ်ရမယ်တံပတိတ်ဆိုင်းစေ။လက်ခံပြီးတဲ့နောက်ဘာလုပ်လဲ။စုံစမ်းနေနော်စုံစမ်းတာကိုပါဠိလိုတန်တီရဏအဲတန်တီရဏစေဒါဖြင့်အဲတက်စီအောက်ကပထမစိတ်ကတံပတိဆိုင်းစိတ်တက်စီအောက်ကဒုတိယစိတ်အောက်ဆုံးစိတ်က
တ
န်တီရဏစေအားလုံ
း
9ပါး9ပါးမှာဥပ္ပခာနဲ့ရှင်တာဘယ်လောက်ရှိလဲ6ပါးရှိတယ်နော်ဒုက္ခဝေဒနာနဲ့ရှင်တာ2ပါးရှိတယ်ကောင်းပြီနောက်ဟာတကူဒါကတော့ဗာလဲဟိတ်ကုသလဝိဘေနော်ဟိတ်နဲ့မရှင်ဘူးကုသိုလ်ရဲ့အကျိုးတရားတွေအကျိုးစိတ်တွေပထမစိတ်ကပါတော့မြင်တဲ့စိတ်စိတ်ကိုဝိညာဉ်ပဲနော်ဒုတိယစိတ်ကကြားတဲ့စိတ်တတိယစိတ်ကနာမ်တဲ့စိတ်စတုထစိတ်ကအရသာသိတဲ့စိတ်ပစ္စမစိတ်အနီးနဲ့ဟာကပါလေအကောင်းကောင်းတဲ့အတွေ့အကြုံကိုခံစားတဲ့စိတ်နော်ကောင်းတဲ့အတွေ့အကြုံကိုသိတဲ့စိတ်ကာယဝိညာဉ်ဒုက္ခသူကြတော့ဒုက္ခလို့ခေါ်တယ်သောမနတ္တလို့မခေါ်ဘူးနော်ဟိုဟိုအနီးအဝိုင်းတွေကိုသောမနတ္တဝေဒနာလို့ခေါ်တယ်ဒီ cross ကြတော့
ဒ
ုက္ခဝေဒနာဒုက္ခဝေဒနာနဲ့ရှင်တယ်နော်ကောင်းတဲ့အတွေ့အထိတွေ့တဲ့ခါမှာဒါဒုက္ခဝေဒနာအဲ့ဒီအောက်ကပါတော့လက္ခဏာနဲ့စေတံပတိဆိုင်းစေနော်တံပ
တိဆိုင်းလို့ခေါ်တ
ာဆိုတံပတိဆိုင်းလို့ပဲခေါ်တယ်ရေးရေးတော့နန်းငယ်တန်ရေးတယ်နော်တံပတိဆနကလာလို့နန်းငယ်တန်ရေးတယ်ဒါမှမဟုတ်အတန်ထွက်တော့တံပတိဆိုင်းလို့တွေ့တယ်ဒါတချို့လည်းငတ်တန်လည်းရေးတယ်အဲရေးချင်တယ်ရေးပေါ့လေတော်တံပလီဆိုင်ဆိုသူသူအတန်းရေးတာကောင်းတံပလီဆိုင်နတ်တန်ဒါပေမဲ့အတန်ထွက်တော့တံပလီဆိုင်လို့ငတ်တတ်တာမျိုးဖြစ်တယ်တံပလီဆိုင်စိတ်အောက်ကနှစ်ခုကပါတော့တန်တီရဏစိတ်စုံစမ်းတဲ့စိတ်ဒီကြတော့နှစ်မျိုးရှိတာနော်အကုသိုလ်အကျိုးတုံးကတော့တစ်ခုပဲရှိတယ်ကုသိုလ်အကျိုးကြတော့နှစ်မျိုးရှိလာဘာလို့ဆိုအာယုံကအလွန်အလူရှိတဲ့အာယုံရိုးရိုးအလူရှိတဲ့အာယုံလို့နှစ်မျိုးကွဲလို့အလွန်အလူရှိတဲ့အာယုံနဲ့တွေ့တဲ့ခါကျတော့သောမနတ္တရိုးရိုးအလူရှိတဲ့အာယုံနဲ့တွေ့တော့ဥပိ္ပခာနော်အဲဒါကြောင့်မို့တန်တီရဏစိတ်ဒီကုသိုလ်ရဲ့အကျိုးထဲမှာနှစ်မျိုးရှိတယ်နော်အဲ့ဒီအထက်မှာဥပ္ပခာနဲ့ရှင်တာဘယ်လောက်ရှိလဲ6ပါးပဲနော်ဒုက္ခနဲ့ရှင်တာ2ပါးသောမနတ္တနဲ့ရှင်တာ
2ပါး
ါ
တပါဟုတ်ပြီလားအဲဒုက္ခနဲ့ရှင်နာကကာယဝိညာဉ်နော်ဒီဒီအထီးတိတဲ့စိတ်သောမနတ္တနဲ့ရှင်နာကတန်တိရဏစိတ်တခုအေအာလုံးပေါင်းလိုက်တော့ကိုအဟိတ်ကုသလဝိပ္ပစိတ်၈ပါးနောက်၃ခုကပါတော့အဟိတ်ကရိယာစိတ်၃ပါးပထမစိတ်ကပါတော့ပင်စဒွါရဝိဇန်းတဲ့နော်ပင်စဒွါရဝိဇန်းတဲ့ငါးဒွါရကိုစင်စင်နဲ့စိတ်သို့မဟုတ်ငါးဒွါရကိုငါးဒွါရဘယ်သူလှဲ့ပြီးတဲ့စိတ်နော်ပင်စဒွါရဝိဇန်းဒုတိယစိတ်ကပါတော့မနောဒွါရဝိဇန်းတဲ့ဒါမနောဒွါရဘယ်သူလှဲ့ပြီးတဲ့စိတ်ဒွါရ6မျိုးရှိနော်ဒွါရဆိုတကတော့အင်္ဂလိပ်လိုဒေါနဲ့ပါဠိဒွါရနဲ့သိနီးစပ်နော်ဒွါရ6မျိုးရှိအဲ့ဒီမှာပင်စဒွါရဆိုတာ၅ဒွါရပေါ့ဟုတ်လားဆက်မျက်စိနားနှာခေါင်းပါးစပ်ခန္ဓာကိုယ်ဒါကိုလည်းဒွါရလို့ခေါ်တယ်နော်စိတ်ကိုလည်းပဲဒွါရလို့ခေါ်တယ်အဲ့ဒီမနောဒွါရသူ့လှည့်ပြီးတဲ့စိတ်ကိုမနောဒွါရဝိစံစေနောက်ဆုံးစိတ်ကတော့ဗားတယ်တော့ smiling consciousness နော်ပြုံးရတဲ့စိတ်ဟတိတုပ်ပါရပြုံးရခြင်းကိုဖြစ်စေတတ်တဲ့စိတ်လို့ဒီလိုဆိုတယ်အဲ့ဒီတုံပြုံးရခြင်းကိုဖြစ်စေတတ်တဲ့စိတ်ကဘာဝေဒနာနဲ့ရှင်တယ်သောမနတဝေဒနာနဲ့ရှင်နော်ဒီစိတ်ကဘယ်ပုဂ္ဂိုလ်တဏ္ဏမှာသာဖြစ်တယ်လဲဘုရားယဟန္တာနော်ပိစိကဗုဒ္ဓလည်းထက်လိုက်ရင်ထက်နိုင်သေးတယ်နော်ဘုရားယဟန္တာပိစိကဗုဒ္ဓမှာသာဖြစ်တယ်ဒီပုထုဇဉ်တွေနဲ့အောက်တန်းအရိယာတွေမှာမဖြစ်ဘူးနော်အဲအဲ့ဒီစိတ်၃ပါးကိုအဟိတ်ကရိယာစိတ်၃ပါးလို့ခေါ်တယ်ဒါကြောင့်မို့အဟိတ်ကရိယာစိတ်၃ပါးမှာဥပ္ပခာဝေဒနာနဲ့ရှင်တာဘယ်နှပါးတော့နှစ်ပါးသောမနတဝေဒနာနဲ့ရှင်တာတစ်ပါးဟုတ်ပြီလားကောင်းပြီဒါပြန်အဟိစိတ်၈ပါးမှာသောမနတဝေဒနာနဲ့ရှင်တာဘယ်နှပါးပါလဲ
6
အဲသောမနတဝေဒနာအနီအဝိုင်း6ဟမ
်
အနီအဝိုင်းလည်းမဟုတ်ဒီထဲမှာလေဟု
တ
်အဟိစိတ်၈ခုထဲမှာ
2ပါး
နော်ဘာလဲသောမနတတန်တိရဏနဲ့ဟတိတုပ္ပနော်ပထမဟိုအောက်ကအစိမ့်ကိုအနီကိုတောအသောမနတတန်တိရဏလို့ခေါ်တယ်နောက်ဆုံးအနီကိုဟတိတုပ္ပနော်အဲဒါကြောင့်မို့သောမနတနဲ့ဝိသောမနတဝိနာနဲ့ရှင်တာဘယ်နှပါးတော့နှစ်ပါးပြီးတော့မှဒုက္ခဝေဒနာနဲ့ရှင်တာတစ်ပါးနော် red cross ဒုက္ခဝေဒနာနဲ့ရှင်တာ
တစ
်ပါးဥပ္ပခဝေဒနာနဲ့ရှင်တာ
14
ပါးနော်အဲဒါကြောင့်မို့သောမနတနှစ်ဥပ္ပခာ14ဒုက္ခ1ဒုက္ခ1အားလုံးပေါင်းရင
်
18ပါเนาะအဲကဲနောက်ဟာလာခဲ့ကာမဖက်သောဘနစိတ်7ပါ။ तू ကတော့လောဘုစိတ်နားလည်းပြင်း तू လည်းနားလည်းနေပါလေเนาะဘာလေးထူးတယ်ခိုးတော့ဒိဋ္ဌိเนาะဒီကြတော့ညံအဲဒါမြင်ပထမစိတ်ကတန့်ပြောက်ရမှာကဲပထမစိတ်ကသောမနတနဲ့ရှင်နေညာနဲ့ရှင်နေတိုက်တွန်းခြင်းမရှိဘူးဒုတိယစိတ်သောမနတနဲ့ရှင်နေညာနဲ့ရှင်နေ
တ
ိုက်တွန်းခြင်းရှိတယ်တတိယစိတ်သောမနတနဲ့ရှင်နေညာနဲ့မရှင်ဘူ
း
တိုက်တွန်းခြင်းလည်းမရှိဘူးစတုတ္ထစိတ်သောမနတနဲ့ရှင်နေညာနဲ့မရှင်ဘူးတိုက်တွန်းခြင်းရှိတယ်ဟုတ်ပြီကဲဥပ္ပခာ၄ခုကလုတ်လိုက်အောင်ဥပ္ပခာဝေဒနာနဲ့ရှင်နေညာနဲ့ရှင်နေတိုက်တွန်းခြင်းမရှိဘူးဥပ္ပခာနဲ့ရှင်နေညာနဲ့ရှင်နေတိုက်တွန်းခြင်းရှိတယ်ဥပ္ပခာနဲ့ရှင်နေညာနဲ့
မရ
ှင်ဘူးတိုက်တွန်းခြင
်း
မရှိဘူးဥပ္ပခာနဲ့ရှင်နေညာနဲ့မရှင်ဘူးတိုက်တွန်းခြင
်း
ရှိတယ်ရှင်မျိုးဖြစ်သွားတယ်နော်ဒါကုသိုလ်မှာကာမောသကုသိုလ်စိတ်7ပါးတို့မှမဟာကုသိုလ်စိတ်7ပါးသောမနတဝိညာဏနဲ့ရှင်တာဘယ်နှပါးတော့
4ပ
ါးဥပ္ပခာဝိညာဏနဲ့ရှင်တာ4ပါးအားလုံး7ပါးဝိပဿနာကုသိုလ်စိတ်နဲ့အတူတူပဲเนาะထပ်တူပဲ identical ဒါကြောင့်မို့သူ့ကိုလည်းပဲခုနလိုပဲသွားရမယ်ဘာလို့သောမနတနဲ့ရှင်တယ်ညာနဲ့ရှင်တယ်တိုက်တွန်းခြင်းမရှိဘူးစသဖြင့်သွားပါเนาะတတိယအတန်းဖြစ်တဲ့ကရိယာစိတ်ကရောဒီတိုင်းပဲအတူတူပဲဟုတ်ပြီလားအေးအဲ့တော့ညာနဲ့ရှင်မြင်ဆိုတာလေးထူလာပါပဲလောမှုနဲ့เนาะတခြားဟာအတူတူပဲအဲ့တော့အဲ့ဒီကမ္မောသစိတ်24မှာသောမနတဘယ်လောက်ပါမလဲ12ပါးပေါ့နော်ဥပ္ပခာရော12ပါးပဲဥပ္ပခာဝင်နေတဲ့ရှင်တာရော12ပါးပဲဟုတ်ပြီဒါမျိုးကာမစာသောဗနာကတိဥခွဲလွယ်ပါတယ်ဟုတ်လားအဲအဲ့တော့ညာနဲ့ရှင်တာဘယ်နှခုပါမလဲ
တဲ့တဝဲ
နော်အဲ့တော့ဟိုပထမအတန်းမှာပြောလိုက်စမ်းတင်းနဲ့သုံးလင်းနဲ့ပြောစမ်းပါခင်ညံနဲ့ရှင်တာပဲဟာတွေတော့
တ
ိနှစ်တိနှစ်၄၅အဲတိနှစ်၅၆နော်ညံနဲ့မရှင်တာက3 4 9 8ဟုတ်ပြီလားအဲဒုတိယအတန်းလည်းဒီတိုင်းပဲနော်တိနှစ်ညံနဲ့ရှင်တယ်3 4ညံနဲ့မရှင်ဘူး9 6ညံနဲ့ရှင်တယ်9 8ညံနဲ့မရှင်ဘူးလုံးအောင်မယ်နောက်တလားတတိယဟာတိနှစ်ညံနဲ့ရှင်တယ်3 4ညံနဲ့မရှင်ဘူး9 6ညံနဲ့ရှင်တယ်9 8ညံနဲ့မရှင်ဘူးဒါကြောင့်ညံနဲ့ရှင်တာတဝက်12ခုညံနဲ့မရှင်တာ12ခုဟုတ်ပြီနော်တော့မရှိဘူးကဲရူပါသစိတ်15ခုတဲ့နော်ပထမအတန်းပါတော့ကုသိုလ်စိတ်5ခုဒုတိယအတန်းဝိပဿနာ5ခုတတိယအတန်းကရိယာစိတ်5ခုဒါမျိုးပထမဆုံးအဆက်ကပါတော့ဗာစိတ်တော့ပထမဇန်စိတ်နော်နောက်ဟာပါလေဒုတိယဇန်စိတ်နောက်ဟာကတတိယဇန်စိတ်နောက်ဟာကသုဒ္ဓဇန်စိတ်နောက်ဆုံးတစ်ခုကပင်စမဇန်စိတ်ဒါမျိုးပထမဇန်စိတ်ကဘာဝေဒနာနဲ့ရှင်လဲ
သော
မနတဝေဒနာနီးပဲဟုတ်ကလားဒုတိယဇန်ရောသောမနတတတိယဇန
်
သုဒ္ဓဇန်ဟုတ်ပြီပင်စမဇန်ကြတော့ဥပေက္ခဝေဒနာနဲ့ရှင်တယ်နော်ဇန်ငါးနဲ့လှည့်မိလိုက်အောင်ပထမဇန်မှာဇန်ငါးဘယ်နှပါးရှိလဲ
5
ပါးဒုတိယ5ပါးဟဲ့4ပါးတတိယ
3
ပါးသုဒ္ဓ
2
ပါးပင်စမ
2
ပါးပဲနော်ဟိုသုဒ္ဓ2ပါးကပါတော့ဒုက္ခနဲ့ဧကကတာပင်စမ2ပါးကဥပေက္ခနဲ့ဧကကတာနော်ဇန်ငါး5ပါးဇန်ငါး5ပါးကပါတော့ဝိတေဝိสารပီတိဒုက္ခတို့မဟုတ်ဝေဒနာပေါ့လေနော်ဒုက္ခဧကကတာနော်ဟိုပင်စမဇန်ကြတော့ဥပေက္ခဟုတ်တယ်မလားဥပေက္ခလည်းဝေဒနာပဲအဲ့တော့ရူပဝဆရစိတ်15ပါးမှာပထမဇန်စိတ်ဘယ်နှပါလဲ cross across 3ပါးကုသိုလ်စိတ်ရဝိပဿနာကရိယာစိတ်ရနော်ပထမဇန်စိတ်ဘယ်လောက်လဲ
3
ပါးဒုတိယဇန်စိတ်3ပါးတတိယဇန်စိတ
်3
ပါးသုတ္တဇန်စိတ
်3
ပါးပစ္စမဇန်စိတ
်3
ပါးကဲအရူပဝဆရသွားလိမ့်စမ်းပထမကပါလေကုသိုလ်စိတ်4ပါးဒုတိယကဝိပဿနာ4ပါးတတိယကကရိယာစိတ်4ပါး gain ပထမစိတ်နာမည်ပေါ်ရလိမ့်မယ်။အဲဒါအာကာသနိစာယတနနော
်
အဲအာကာသနိစာယတနကုသိုလ်စိတ်နော်ဒါတော့ရအောင်ကြည့်ရမှာဟုတ်လားဒုတိယစိတ်ကပါတော့ဝိညာဉ်နိစာယတနကုသိုလ်စိတ်နော်တတိယစိတ်ကအာကိဉ္စညာယတနကုသိုလ်စိတ်စတုထစိတ်ကနေဝတင်ညာနာတင်ညာယတနာကုသိုလ်စိတ်နော်နာမကြီးရရှိရရှိမလို့မတတ်နိုင်အဲ့ဒီလိုကုသိုလ်စိတ်၄မျိုးနော်ကုသိုလ်စိတ်၄မျိုးရှိတဲ့အတွက်ကြောင့်မို့ဝိပဿနာစိတ်လည်းဒီအတိုင်းပဲထပ်တူထပ်မြ၄မျိုးကရိယာစိတ်လည်းပဲဒီအတိုင်းပဲ၄မျိုးနော်အားလုံးပေါင်းလိုက်တော့အရူပဝဆရာစိတ်12မျိုး12ပါးနော်gain နည်းနည်းပြန်လှုပ်လိုက်အောင်ပထမစိတ်ရဲ့အာယုံကပါတယ်ဘာလို့အာယုံပြုတ်လို့ပထမစိတ်ကကောင်းကင်ပညာနော်ဒုတိယစိတ်ကဘာလို့အာယုံပြုတ်လို့ပထမစိတ်ကပထမစိတ်ကအာယုံပြုတ်တတိယစိတ်ကဘာလို့အာယုံပြုတ်လို့
မရှိဘူ
းအာဟုတ်ပြီပထမစိတ်ရဲ့မရှိခြင်းနတ္တိဘောပညာအာယုံပြုတ်တယ်သုတ္တစိတ်ကဘာလို့အာယုံပြုတ်လို့
တ
တိယစိတ်ကအာယုံပြုတ်နော်အဲ့လိုအာယုံလေးမျိုးသူကအာယုံနဲ့အာယုံအလိုက်ကွဲပြားသွားတယ်ဟိုရူပဝဆစိတ်တွေကဇန်အင်္ဂါအလိုက်ကွဲပြားသွားတယ်ဟုတ်လားပထမဇန်နဲ့ဒုတိယဇန်ကွဲပြားတာဘာကြောင့်လဲဇန်ငါမတူလို့အဲဒီကြတော့ဇန်ငါကအတူတူပဲအာယုံကွဲပြားသွားတာဟိုမှာအာယုံမကွဲဘူးနော်ပထမဇန်ရဲ့အာယုံနဲ့ဒုတိယဇန်ရဲ့အာယုံဒီပုံကိုတရားထမဒါရထားဆိုအတူတူပဲနော်အဲဒီကြတော့ကိုအာယုံကကွဲပြားတယ်ဇန်အင်္ဂါကမကွဲပြားဘူးဇန်အင်္ဂါဘာအင်္ဂါဘာနဲ့အင်္ဂါရှိလဲနှစ်မျိုးပဲရှိတယ်နှစ်ခုပဲရှိတယ်နော်ဘာလဲဥပိ္ပခာနဲ့ဧကကတာနော်ပစ္စမဇန်တိုင်းပဲအေးဒါကြောင့်မို့သူ့ကိုဇန်ဟိုဇန်ထဲမှာထည့်တဲ့ခါမှာဇန်၅ပါးထဲမှာထည့်ရင်ဘယ်ထဲမှာထည့်ရတော့
ပ
င်စမဇန်ထဲမှာထည့်ရတယ်နော်အေးတိကျဆိုတော့လေသူ့ကိုအရူပဇန်လို့ခေါ်ရတာပေါ့အာပထမဇန်ဘလောက်မဟေကုစိတ်29ပါးမှာဂိုင်တွက်လိုက်ကြတယ်မဟေကုစိတ်29ပါးမှာပထမဇန်ဘလောက်လဲ3ပါးနော်ဒုတိယဇန်3ပါးတတိယဇန်3ပါးသုတ္တဇန်3ပါးပင်စမဇန
်
15ပါးအဲအဲ့လိုပြောရတယ်နော်အဲ့ပစ္စမဇန်စိတ်ဘယ်လောက်လဲဆိုရင်15ပါး အဲရူပဝဆရက3ပါအရူပဝဆရကအလုံး12ပါနော်အဲ့လိုကောင်းပြီလောကုတ္တရာစိတ်သွားလဲကြအောင်လောကုတ္တရာစိတ်မှာပထမအတန်းကသောတာပတ္တိမက်ဆေ့နော်အဲ့ဒီမှာလည်းပဲပထမဟာကဘာတော့ပထမဇံနော်တို့နောက်ဟာကဒုတိယဇံတတိယဇံစတုထဇံပင်စမဇံ5မျိုးဟုတ်လားသို့တူပဲတဂရဂံမိမက်ဆေ့အနာဂံမိမက်ဆေ့အရဟတမက်ဆေ့ကောင်းပြီသို့တူပဲဖို့စိတ်သောတာပတ္တိဖို့စိတ်တဂရဂံမိဖို့စိတ်အနာဂံမိဖို့စိတ်အရဟတဖို့စိတ်နော်အာလုံးလောကုတ္တရာအကျယ်40ဟုတ်လားအကျဉ်းအပြင်ဆိုရင်ဒေါန်လိုက်ဒေါန်လိုက်ကိုတစ်ခုစီယူ10ပါကောင်းပြီလောကုတ္တရာစိတ်အကျယ်40မှာနော်ပထမဇန်စိတ်ဘယ်လောက်ရှိလဲ10ပါဒုတိယဇန်စိတ်10ပါတတိယဇန်စိတ်10ပါစတုတ္ထဇန်စိတ်10ပါပစ္စမဇန်စိတ်လည်း10ပါပဲနော်အဲ့တော့ဟိုဘယ်ဇန်မဲ့ပြောပြော10ပါစီရှိတယ်ဟုတ်လားအဲ့တော့ရှင်ငါးလီ40ဖြစ်သွားတာပေါ့နော်အေးကောင်းပြီဒါဖြစ်ရင်ဇန်စိတ်အားလုံးဘယ်လောက်ရှိတယ်လဲလောကီဇန်လောကုတ္တဇန်အကုန်လုံးပေါင်းလိုက်ဇန်စိတ်အားလုံးဘယ်လောက်ရှိလဲပထမဇန်စိတ်ဘယ်လောက်ရှိလဲ7ပါနော်ရူပဝဆက3ပါဟုတ်တယ်မလားရူပဝဆက3ပါအရူပဝဆက1လောကုတ္တရာက10ပါအားလုံးဘယ်လောက်လဲ7ပါနော်ပထမဇန်7ဘာဒုတိယဇံ7ဘာတတိယဇံ7ဘာစတုထဇံ7ဘာပိစမဇံပေါင်ပေါင်3ရက်12ရက်4ရက်4ရက်နော်15ရက်ရှိရ23အဲပိစမဇံစိတ်ပေါင်ဘယ်လောက်ရှိလဲဆိုရင်23မှာရှိတယ်အဲ့လိုသွားရမှာနော်ပထမဇံစိတ်ဘယ်လောက်တော့7ဘာဒုတိယဇံ7ဘာတတိယဇံ7ဘာစတုထဇံ7ဘာပိစမဇံ23ဘာအဲ့ဒီလိုသွားရမယ်အလားကောင်းပြီတစ်ခုစီရေခိုင်းမှထင်တယ်စိတ်120ဘာမှာနော်တောမနတ်တန်ရှင်တာဘယ်လောက်ပါလဲတော်မလန်တဲ့ရှင်တော့ဘယ်တော့ပါလဲဒီမှာ4ရှင်မလားနော်4ရဲ့ဒီက2ရဲ့6 6ရဲ့12ရဲ့18 18ကနောက်ထပ်12ရဲ့30ရဲ့ဟိုဘက်ကဘယ်လောက်ရှိလဲ32ရဲ့စပေါင်း30ရဲ့32ရဲ့62ဒါဖြင့်တော်မနတဲ့ရှင်နဲ့စိတ်ပေါင်းစိတ်အကျယ်120ဘာမှဘယ်လောက်ရှိလဲ62ဘာရှိတယ်နော်တော်မနတဲ့62မှတ်ထားကြနော်အန္တရာယ်အကုန်လုံးပေါ့တောမနတဝေဒနာဟိုဝမ်းမြောက်ဝမ်းသာဖြစ်တဲ့ဝေဒနာနဲ့ရှင်နော်ကောင်းပြီဥပိ္ပခာနဲ့ရှင်တာဘယ်လောက်ရှိသလဲဒီမှာ6ရှိတယ်နော်အကုသုမှာ6အဟိတ်မှာဘယ်လောက်လဲ14ဆိုတော့20မိလား20ရဲ့ဒီကကမ္မဇသောနာ12ရဲ့32ကဲ3ခုရဲ့35ရဲ့12ရဲ့49ရဲ့လောကုတ္တရာက8ရဲ့55ဒါပြန်ဥပိ္ပခဝေဒနာနဲ့ရှင်တာအလုံးဘယ်လောက်ရှိလဲ55ရှိတယ်နော်သောမနတ္တဘယ်လောက်လဲ62ရေးတာသောမနတ္တ62ဥပိ္ပခ55ပေါင်းမှာပြီတော့နော်ဒေါမနတ္တနဲ့ရှင်တာဘယ်လောက်ရှိလဲ2ပါပြီတော့ကိုဒုက္ခနဲ့ရှင်တာတပါဒုက္ခနဲ့ရှင်တာတပါအလုံးပေါင်းစံ121ရရလားလို့55ရလား121အဲ121ရရကိုက်တယ်121မရတာမကိုက်ဘူးဒါဟမ်ဒုက္ခကတစ်ခုဒုက္ခကတစ်ခုဟုတ်ပြီလားအဲအဲ့ဒါကြောင့်မို့သောမနတ္တနဲ့ရှင်နေစေလို့ပြောလိုက်ရင်အဲ့ဒါအနီရိစိတ်တွေကမြင်ရမှာနော်60 62ပါအစိုင်းကခုပါအစိုင်းဒေါမနတာဥပ္ပခာဝိညာဉ်နဲ့ရှင်နေစိဟေဆိုရင်55ပါအဲမြင်ရဒေါမနတာနဲ့ရှင်နေဆိုရင်2ပါဒုက္ခနဲ့2ပါဒုက္ခနဲ့2ပါအားလုံးပေါင်းလိုက်တော့စိတ်120ပါအဲလိုရတော့เนาะကောင်းပြီတခုပြောချင်တာလေးရှိတယ် ဒီညာနာတံပယုညာနာဝိပယုညာနဲ့ရှင်တာညာနဲ့မရှင်တာခွဲတဲ့နေရာမှာဒီအကုသိုလ်စိတ်ဒီမှာညာနဲ့မရှင်ဘူးဒါသိကြတယ်ဟုတ်တယ်မညာပါလားမပါဘူးညာမပါလို့ကိုသူတို့အကုသိုလ်ဖြစ်နေတာအဲဒီစိတ်ဒီမှာမပါဘူးညာမရှင်ဘူးနော်ကာမစသောမနစိတ်မှာတချို့ညာရှင်တယ်တချို့ညာနဲ့မရှင်ဘူးဟုတ်တယ်မလားတဝက်ကညာနဲ့ရှင်တယ်တဝက်ကညာနဲ့မရှင်ဘူးကောင်းပြီရူပါသစိတ်ကြတော့ဟင်ညာနဲ့ရှင်သားကြီးပဲညာနဲ့တံပြုတ်လို့မဆိုးပြီမဲ့လို့ညာနဲ့ရှင်သားကြီးပဲနော်အဲ့ဒါလေးမှတ်ထားဒါကြောင့်မို့ညာနဲ့ရှင်တဲ့စိတ်ဘယ်လောက်ရှိတလဲလို့မေးရင်ကာမစာသောမနာတွေက12ရယ်ရူပါစာအရူပါစာလောကုတ္တရာအကုန်ရယ်အဲ့ဒါအားလုံးယူရတယ်နော်ဒါအယူမှားတယ်အခုဟိုကွန်ပျူတာပရိုဂရမ်မှာအဲ့ဒါလေးမှားတယ်သူအဲ့ဒါမသိဘူးကိုဘက်ကတံပြုတ်ဝေးပြုတ်မပြောတော့သူကဝေးပြုတ်တက်ထည့်ထားတယ်ညာနဲ့ဝေးပြုတ်တက်ထည့်ထားတယ်မဟုတ်ဘူးနော်အဲ့တော့ညာနာတံပယုတ်လို့ပြောလိုက်ရင်တမောစသောမနစိတ်ထဲက12ခုရယ်ရူပါစရအကုံအရူပါစရအကုံလောကုတ္တရာအကုံလောကုတ္တရာကို10ခုတည်းယူမယ်ဆိုရင်အလုံးဘယ်လောက်ရှိလဲ39လောက်ရှိတယ်။နော်။12ရယ်15 12ရယ်29ရယ်ဟုတ်လား39 39ရယ်10ရယ
်
49အဲ့ဒါဉာဏ်နဲ့ရှင်တဲ့စိတ်နော်อืมဉာဏ်နဲ့တန်ပြုတ်စိတ်လို့ဆိုရင်ရူပါဝဆရအရူပါဆရလောကုတ္တရာပါတယ်လို့အဲ့ဒါလေးမှတ်တာဉာဏ်နဲ့ဝိပယုတ်လို့ပြောလိုက်ရင်အကုသိုလ်ပါတယ်နော်ပြီးတော့အဟိတ်ပါတယ်ကာမစာသောဘနာတွေကတဝက်ပါတယ်အေးအဲ့ဒါလောက်မှတ်မိမယ်ဆိုရင်ဒါတရောကိုကြည်သွားပြီနော်မှတ်မိတော့လို့အောင်မဟုတ်လားအေး
ရှင်
နေတ
ာက
ြတော့အကုသိုလ်စိတ်18ပါးရေအဲဒီစိတ်18ပါးရေကာမဝဆတ်29စိတ်က12ခုရေသူတို့ကညာနဲ့မရှင်ဘူးဘုဘကဟာရီကညာနဲ့ရှင်တယ်နော်ညာမပါရင်အဟိုဇန်ဆိုပဲရမလားဟုတ်တယ်မလားဇန်တို့မဲ့ဖို့လို့ဇာဇန်ဟိုညာပါမှရတယ်ဒါကြောင့်မို့ညာနဲ့တံပြောစိတ်ဆိုရင်အဲ့ဒါတွေပဲပါသွားတယ်ဒီအဲ့ဒီလိုစိတ်ပိုင်းကိုကြည့်ရမယ်နော်အဲ့ဒါလေးကိုအထက်ထပ်တိုင်းကိုအချိန်အားလေးရှိတဲ့အချိန်လေးမှာဟိုဘာလင်းဘာလို့ဇယောက်ဒီအဆက်တွေကိုအိတ်ထဲထည့်ထားပြည့်တဲ့ကတော့တို့ကြည့်ဟုတ်လားကြည့်မှတ်မိရလို့အဲ့ဒီလိုတကယ်မှတ်မိသွားရင်အလွန်ဟာပြူတယ်အရသာတွေ့လာမှာဆိုကြပါစို့နော်အဲ့ဒါကြမှာလည်းပဲပြောလိုက်ရင်အကုသိုလ်စိတ်စနဲ့ဘာဟိလို့ပြောလိုက်ရင်ကိုယ်ကတမ်းမြင်သွားပြီ။အဟိတ္တိစိတ်စတမ်းမြင်သွားတယ်အဲ့ဒါ။နော်။ကောင်းပြီ။နည်းနည်းလေးခွဲအောင်မယ်။နော်။များတော့များတယ်ခွဲရတယ်မလို့တိတ်ဆဲရှိသွားပြီဆိုတော့နောက်လည်းပြန်လည်းထောင်ရပါလေ။ကဲအကုသိုလ်စိတ်ဘယ်လောက်ရှိလဲ။စနဘာတိတ်လွယ်နော်။ကောင်းပြီ။ကုသိုလ်စိတ်ဘယ်လောက်ရှိလဲ။ကုသိုလ်စိတ
်
။ဟမ်ကုသိုလ်စိတ်ကြပါမလဲကာမစရကုသိုလ်က10ပါနော်ရူပါစကုသိုလ်က9ပါအရူပါစကုသိုလ်က4ပါ10ကဲ9ရယ်4ရယ်10ကဲ9ရယ်19နော်အဲလောကီကုသိုလ်19ခုရှိတယ်လောကုတ္တရကုသိုလ်က20လေမက်ဆေ့မှာကုသိုလ်လေကိုဘက်ကဟာဖို့စိတ်လေအဝိဘက်စေဘက်ကဟုတ်တယ်မလားအဲ့တော့ခုနကဘလောက်လဲ19ရယ်20ရယ်အင်းဘလောက်လဲ39နော်လောကီကုသိုလ်19နော်လောကုတ္တကုသိုလ်4သုံးမဟုတ်20ဟုတ်လားတန်းကမို့တစ်ခါတစ်ခါကြတော့ဦးဇင်းတော်ကုသိုလ်စိတ်21အဲ့လိုပြောတယ်ကုသိုလ်စိတ်21လို့ပြောရင်ဒါလောကုတ္တစိတ်ကို10ခုဆိုတဲ့အနေနဲ့ပြောတာနော်အဲ့ဒါလည်းခဏခဏဦးဇင်းတော်ဟုတ်လားကုသိုလ်စိတ်21နော်သုံးမဟုတ်ဘလောက်လဲ39ဟုတ်ပြီလားနှစ်မျိုးလို့မှတ်တာနော်ကုသိုလ်စိတ်21သုံးမဟုတ်39ကံဝိပဿနာပုံစံဝိပဿနာဝိပဿနာဆိုတော့ဒီအစိတ်ထဲမှာဝိပဿနာဘယ်လောက်ပါလဲ9ရယ်10ရယ်15ပါပါတယ်ဟုတ်ကလား15ရယ်ဒီက10ရယ်ပေါ့23 23ရယ်9ရယ်
28
28ရယ်က4ရယ်32ကဲ20ရယ
်
50 50နေအဲဝိပဿနာပေါင်း 50နှစ်အချင်းကြတာဘယ်လောက်ရှိမလဲ32ရယ်4ရယ
်
36အဲဝိပဿနာဘယ်လောက်ရှိသလဲ36တို့မဟုတ်52နော်အဲကုသိုလ်အကုသိုလ်ဝိပက်ကရိယာစေလာခဲ့ကရိယာစေဘယ်လောက်ရှိသလဲ
3
ရယ်4ရယ်5ရယ်4ရယ်
20
ဒုက္ခကရိယာမရှိဘူး။ဒါကြောင့်ကရိယာကတော့20ပဲ။အဲ။ကံပြန်ဆိုကြအောင်။အကုသိုလ်စိတ်ဘယ်လောက်ရှိသလဲ
?12
ပါ။ကုသိုလ်စိတ်21ဒုမဟုတ
်
38။ဝိပ္ပစိတ
်
52ဒုမဟုတ်36။ဟုတ်အချင်းအစပြောနော်။36ဒုမဟုတ
်
52။ကရိယာစိတ
်
20။အဲ။နောက်ပိုင်းကျတော့အဲ့လိုပဲကုသိုလ်စိတ်21ဆိုအကုန်လုံးထုံပြောလိုက်နော်ဝိပဿနာ
36တော့ဟုတ်52
ကရိယာစိတ်ကတော့20ပဲအကုသိုလ်ကလည်း12ပဲသူကတော့အထုံးမရှိဘူးအဲကုသိုလ်အကုသိုလ်ဝိပဿနာကရိယာနော်အာဒီဆိုတော့အတော်ကြည်တော့ပါဟင
်
ဟုတ်ပြီလားကုသိုလ်အကုသိုလ်ဝိပဿနာကရိယာအဲ့လိုခွဲရမယ်နော်အင်းတော့မအကုသို့ကုသို့ခွဲနေတာအဲ့လို